Welcome to the Voice of America in Burmese.
တဲ့ဒီမင်္ဂလာပြပြနဲ့ပြည်စုံနေမနေ့ကင်းပြကြပါလိမ့်ခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ25ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနူမီတာ24 40 51ကနေတိုက်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ကင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်ဒရီနေ့ကိုမဲအင်ဂျင်နိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါ။အမေရိကန်နိုင်ငံသားဝန်ကြီးမြောက်ကိုရီးယားခီးစဉ်ကိုဒမလာထရမ့်ကပြတ်လိုက်ပါတယ်။ဝါရင်အမေရိကန်ထက်လူတော်မှဂျွန်မက်ကိန်းဟာပြင်းထန်တဲ့အုံနောက်ကင်ဆာအတွက်ဆေးကုသနေတာကိုရက်လိုက်ပါပြီ။အခြေတော်အစဒေသကလူ3ဦးကိုအကြမ်းဖက်ဝါဒီတွေဖြင့်အမေရိကန်ကတတ်မှတ်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်တဲ့တွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။အဖမ်းစည်းကန်ရိုက်တာသတင်းတော်2ဦးဖြစ်တဲ့ကိုဝါလုံးတို့အမှုကိုအခုလာမဲ့တင်းလာနေကြရင်တရားရုံးကအမိန့်ချတော့မှာဖြစ်ပါတယ်
။ဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကောပြောက်ကိုစုံမွေးပြောက်စီရေးဆိုင်နေအားလုံးကိုဆုံးဖြတ်ပေးလိုက်မယ်။အဲ့ဒီဟာဒီဟိုမှန်တထွက်လို့
အမှုလိုက်ရှိနေဦးတန်းစောင်းပြောသွားတာပါ။ဒီအကြောင်းသတင်းပေးဖို့ချက်နဲ့တူရခိုင်အရေးတကြော့ပြန်ဖြစ်ခဲ့တာတစ်နှစ်ပြည့်လာချိန်မှာဘင်္ဂလားဒေ့ရှ်ဖြတ်ထွက်ခွာသွားသူတွေပြန်လာနိုင်ရေးဘယ်လိုအခြေအနေရှိပါသလဲဆိုတာနဲ့စိတ်ဝင်စားဖွယ်နိုင်ငံတကာသတင်းလာတွေကိုလည်းတင်ဆက်အောင်ပါပါ။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကြကြော်သိနေမှအင်ဂျင်နိုင်လို့ပြောပြပေးပါအောင်ဗျာ။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေယိုမြောက်ကိုရီးယားကိုသွားမဲ့အစီအစဉ်ကိုသူဖျက်လိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးဆိုင်ရာထုတ်တဲ့မှုတွေတိတ်ကိုနှေးကွေးလို့နဲ့အတွက်အခုလိုပဲဖျက်လိုက်တာလို့ဆိုပါတယ်။အခုအချိန်မှာမြောက်ကိုရီးယားကိုမသွားဘူး။ဝန်ကြီးမိုက်ဖွန်ပေယိုကိုကျွန်တော်ပြောပြပါပြီ။ဘာကြောင့်လဲဆိုတော့ကိုရီးယားကျွမ်းဆောင်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ဆက်လင်းပြီးတိသာထင်ရှားတဲ့ထုတ်တဲ့မှုတွေရမနေတာကြောင့်ဖြစ်ပါတယ်လို့သမ္မတထရမ့်ကထွတ်တာမှာတောက်ကြနေကရှိပါတယ်။
အမေရိကန်ပြည်ထောင်စုကအထင်ကရဝါရင့်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းဟာသူခံစားနေရတဲ့အုံနောက်ကင်ဆာအတွက်ဆေးဝါးကုသမှုကိုရပ်ဆိုင်းလိုက်ပြီဖြစ်ကြောင်းသူ့ရဲ့မိသားစုကကြေညာလိုက်ပါတယ်။ဂျွန်မက်ကိန်းဟာအုံနောက်ကင်ဆာရောဂါကုသနေရကြောင်းမှနစ်ကအများပြည်သူသိအောင်အသိပေးကြေညာခဲ့ပြီးတဲ့နောက်တောက်ကြနေကထုတ်ပြန်တဲ့မိသားစုရဲ့ကြေညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာထက်ကြုံလွန်လာခဲ့ပြီဖြစ်တယ်လို့ဆိုပါတယ်။ယောဂအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လွှဲလို့မရတဲ့အသက်အရွယ်ကြီးမှုကြောင့်လည်းအခုလို့ဆုံးဖြတ်ချက်မျိုးချခဲ့ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။သူ့ရဲ့အစဉ်လာရှိတဲ့ခိုင်မာတဲ့စိတ်ဆန္ဒနဲ့အညီဆေးဝါးကုသမှုကိုဆက်ပြီးမခံယူတော့ဘို့သူကိုယ်တိုင်ရွေးချယ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။မစ္စတာမက်ကိန်းဟာ2018ခုနှစ်ဇူလိုင်လကစပြီးအုံနောက်ကင်ဆာအတွက်ဆေးဝါးကုသမှုခံယူနေခဲ့တာပါ။ခွဲစိတ်ကုသခံယူမှုအပြီးနှစ်ပတ်အကြာမှာWashington DC ကလွှတ်တော်ကိုပြန်လာပြီးသမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုပြင်ဆင်တဲ့ဥပဒေသစ်ကိုသူ့ရဲ့ပါတီနဲ့ဆန့်ကျင်ပြီးထောက်ခံခဲ့ပါတယ်။အသက်80ကျော်ရှိနေပြီဖြစ်တဲ့ Republican အထက်လွှတ်တော်အမတ် Mr. McCain ဟာ2000ပြည့်နှစ်ကတကြိမ်2008ခုနှစ်ကတကြိမ် American သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့သူလည်းဖြစ်ပါတယ်။သူဟာ American ရေတပ်စစ်မှုထမ်းတဦးအနေနဲ့ VNN စစ်ပွဲကာလတုန်းကစစ်တုံးပန်းအဖြစ်9နှစ်ခွဲကြာညှဉ်းပန်းနှိပ်စက်အကျဉ်းကျခံခဲ့ရပါတယ်ရှင်
။ဇင်ဘာဝေနိုင်ငံမှာဇူလိုင်လ30ရက်နေ့ကလုပ်တဲ့သမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ပေးဖို့ရှောက်ထားချက်ကိုဇင်ဘာဝေအခြေခံဥပဒေခွင်ရုံးကပယ်ချလိုက်ပါတယ်။တောက်ကြနေ့ကချမှတ်တဲ့ဆုံးဖြတ်ချက်ကြောင့်ရွေးကောက်ပွဲအနိုင်ရထားတဲ့လက်ရှိသမ္မတ MSN မနန်ကာကွာအနေနဲ့အခြေခံဥပဒေပြဋ္ဌာန်းချက်အရ48နာရီအတွင်းကျန်းသစ်စာချိန်ဆိုဖို့လမ်းပွင့်သွားပြီဖြစ်ပါတယ်။တရားသူကြီးချုပ်လူးခ်မလာပါကသူ့ဆိုအားဖြင့်အားလုံးသဘောတူဆုံးဖြတ်ချက်လို့ဆိုတော့ကိုတနာရီနီးပါးကြာအသေးစိတ်ရှင်းလင်းဖတ်ကြားပြပါရယ်ရွေးကောက်ပွဲဟာမတမာမှုတွေနဲ့ပြည်နေတယ်လို့အတိုက်ခံကပြောတာကိုတရားသူကြီးချုပ်ကပယ်ချပြီးသမရမန္နန်ကာကွာကိုအနိုင်ရသူဖြစ်ကြေညာပါရယ်ခဏဦးထွက်ထားတဲ့ရွေးကောက်ပွဲရလဒ်တွေကသမရမန္နန်ကာကွာဟာမဲရီအတွက်50.8%ကျော်ကျော်လေးနဲ့အများစုမဲကိုအနှဲငယ်ပဲအသားရထားတာပါရွေးကောက်ပွဲကော်မရှင်ကတော့တကယ်တမ်းမန္နန်ကာကွာရတဲ့မဲရီအတွက်ဟာ50.6%ရှိတယ်လို့ပြောထားပါရယ်အတိုက်ခံသမ္မတကိုယ်စားလှယ်လောင်းနယ်ဆန်ချာမီဆာကမဲရီအတွက်44%ကျော်လေးရပါတယ်။ရလဒ်တွေရတိကျမှုမရှိဘဲချာမီဆာသာလျှင်အနိုင်ရသူဖြစ်တယ်လို့သူရဲ့ဥပဒေရေးရာအဖွဲ့ကဆိုပါတယ်။ရလဒ်တွေဟာမှားရွံ့တယ်လို့သူတို့ထောက်ပြတဲ့တက်တီထောက်သားတွေကိုဘူဒူးနဲ့တရားရုံးကြံတာဘွဲတွင်ချာမီဆာရဲ့ရှေ့နေတွေကတင်ပြကြပါတယ်
။ဆီးရီးယားနိုင်ငံမှာတပုံတွေနောက်ဆုံးထိမ့်ချုပ်ထားတဲ့အစ်ဒလစ်ကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်နိုင်တဲ့အလားအလာရှိနေတဲ့အပေါ်မှာစစ်တိုက်ဖြစ်ရှင်းမှုဟာအခြေအနေတွေကိုပိုးပြီးဆိုးလာမှာဖြစ်ကြောင်းရုရှားနိုင်ငံမော်စကိုမြို့ကိုရောက်ရှိနေတဲ့တူရကီနိုင်ငံသားဝင်ကြီးမော့ဖ်လက်ကာဗူဆွန်လူကတတိပေးပြောကြားခဲ့ပါတယ်။ရုရှားကြောထောက်နောက်ခံပေးထားတဲ့ဆီးရီးယားအစိုးရတပ်ဟာ Idlib ကိုပြန်တိုက်ဖို့အလားအလာအတွက်ကြိုတင်ပြင်ဆင်ထားပြီးသားဖြစ်ပါတယ်။တိုက်ပွဲတွေထပ်ပြီးဖြစ်လာခြင်းအပြင်အဲ့ဒီမြို့နာပဝင်းကျင်တဝိုက်သားမကတနိုင်ငံလုံးမှာပါ NDA တွေပို့ပြီးကြောက်ရွံ့လာမှာဖြစ်ကြောင်းတူရကီဝန်ကြီးကပြောပါတယ်။ Syria နိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်အတွက် External သဘောတူညီချက်အစီအစဉ်အတိုင်းစီးရီးယားနိုင်ငံမှာအပြစ်ခတ်ရက်စဲရေးထိမ့်သိမ်းထားဖို့နိုင်ငံတကာအနေနဲ့ပူးတွဲလှုပ်ဆောင်တင်ကြောင်းတူရကီဝန်ကြီးကဆိုပါတယ်။အဲ့ဒီမှာစီးရီးယားတနိုင်ငံလုံးရဲ့အရက်သားအရေးအတွက်အများဆုံးရှိနေတာကြောင့်သူတို့အတွက်ထိခိုက်မှု NDA စိုးရိမ်ရကြောင်းရုရှားနိုင်ငံသားဝန်ကြီးဆာဂျီလက်ဖရော့ဖ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲတွင်တူရကီနိုင်ငံသားဝန်ကြီးကသတိပေးပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားဝန်ကြီးလက်ဖရော့ကတော့စီးရီးယားနိုင်ငံမှာအခြေအနေတည်ငြိမ်ဖို့နဲ့စီးရီးယားဒုက္ခသည်တွေနေရပြန်ရေးလုံခြုံစိတ်ချရတဲ့အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့နှစ်နိုင်ငံဆက်လက်ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြတယ်လို့သတင်းထောက်တွေကပြောပါတယ်ရှင်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဒီကနေ့စနေနေ့ပတ်သက်တဲ့နေ့ကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ပါကစ္စတန်ဝန်ကြီးချုပ်တီအီမရန်ခန်းကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတယ်လီဖုန်းဆက်ပြီးစကားပြောတဲ့အချိန်တွင်ပါကစ္စတန်နိုင်ငံထဲမှာခြေဆိုင်လူရှားနေတဲ့အကြမ်းဖက်ဝါဒီတွေကိစ္စဘာမှပြောသွားတာမရှိဘူးလို့ပါကစ္စတန်နိုင်ငံသားဝန်ကြီးရှားမာမှုကူရရှိကတောက်ကြနေမှာပြောပါတယ်။တယ်လီဖုန်းဆက်စကားပြောတဲ့နေ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်ထဲမှာဝန်ကြီးပွန်ပေယိုကပါကစ္စတန်နိုင်ငံထဲမှာခြေဆိုင်လူရှားနေတဲ့အကြမ်းဖက်ဝါဒီအားလုံးနဲ့ပတ်သက်ပြီးအခိုင်အမာအရေးယူလှုပ်ဆောင်မှုအရေးကြီးတယ်ဆိုတာထည့်ပြောသွားတယ်လို့ပြောထားပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့ထုတ်ပြန်ချက်ဟာအမှန်တရားနဲ့ဆန့်ကျင်နေတယ်လို့စနေနေ့ကအစ္စလာမဘတ်မြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကူရရှိကထုတ်ပြန်ပြောဆိုတာပါသူတို့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့ပါကစ္စတန်နိုင်ငံတွင်အခြေစိုက်လှုပ်ရှားနေတဲ့အကြမ်းဖက်ဝါဒီများဆိုတာဟာအချက်အလက်အမှန်တွေနဲ့ဆန့်ကျင်နေပါတယ်ဒီစကားကိုကျွန်တော်ယုံကြည်မှုအပြည့်နဲ့ပြောပါတယ်လို့ဝန်ကြီးကူရရှိကပြောပါတယ်အမေရိကန်ပြည်ထောင်စုကဆင်နွှဲနေတဲ့အကြမ်းဖက်ဝါဒနှိမ့်နေစစ်ပွဲမှာပါကစ္စတန်ဟာအဓိကကျတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်ပြီးလက်ရှိမှာနှစ်နိုင်ငံများဆက်ဆံရေးကမကောင်းလာပါဘူး
အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သူတို့သဘုံအဖွဲ့ဝင်16ဦးသေဆုံးခဲ့ရတယ်လို့တာလီဘန်သဘုံအဖွဲ့ကတောက်ကြနေကပြောကြားခဲ့ပါတယ်။သေဆုံးခဲ့တဲ့သဘုံတွေဟာအာဖဂန်နစ္စတန်နိုင်ငံအရှေ့ချမ်းမှာပြိုင်ဘက် IS စစ်သွေးကြွတွေကိုတိုက်ခိုက်နေသူတွေဖြစ်တယ်လို့တာလီဘန်ဘက်ကပြောပါတယ်။အရှေ့ပိုင်းခရိုင်တွေဖြစ်တဲ့နာဂါဟာနဲ့ကူနာကိုအခြေပြုထားတဲ့ IS အဖွဲ့ကိုသူတို့တာလီဘန်သဘုံအဖွဲ့ကတိုက်ခိုက်နေခြင်းအမေရိကန်လေကြောင်းကနေပစ်ခတ်ခဲ့တယ်လို့တာလီဘန်သဘုံအဖွဲ့ရဲ့ပြောခွင့်ရZabi Hala Mujahid ကပြောပါတယ်သူတို့မော်တော်ကားတွေနဲ့ကာကွယ်ရေးအတွက်နေရာယူထားတဲ့ဘက်ကိုအမေရိကန်ကလေကြောင်းကနေအချင်းချင်းဘုံကျဲတိုက်ခိုက်ခဲ့တာကြောင့်တာလီဘန်သဘုံတွေထိခိုက်ဒဏ်ရာရသေဆုံးမှုတွေနဲ့ပျက်စီးဆုံးရှုံးမှုတွေရှိခဲ့တယ်လို့ဆိုပါတယ်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ဘက်ကတော့ဒီပြောဆိုချက်အပေါ်မှာတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူးအာဖဂန်နစ္စတန်မြောက်ပိုင်းခရိုင်တစ်ခုမှာအခြေချနေတဲ့ IS တိုက်ခိုက်ရေးသမားတွေစီကိုအမည်မသိရဟတ်ရင်တွေကခဲယမ်းမိကြောက်တွေလက်နက်တွေတည်ယူပို့ဆောင်ပေးခဲ့ကြောင်းရုရှားကဆွဆွဲပြောဆိုပြီးနောက်တည့်ရက်မှာအခုလိုတာလီဘန်သဘုံတွေဘက်ကအမေရိကန်ကိုပြစ်တင်ပြောဆိုခဲ့တာဖြစ်ပါတယ်ရှင်
ရှိတော်ချက်ဒီတော့ကလူပုဂ္ဂိုလ်သုံးဦးကို IS အကြမ်းဖက်ဝါဒီအဖွဲ့ထဲဝင်ဖို့လူစုဆောင်ပေးတယ်ဆိုပြီးအကြမ်းဖက်ဝါဒီတွေဖြစ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာသတ်မှတ်လိုက်ပါတယ်။မလေးရှားနိုင်ငံသားမိုဟာမက်ရာဖီဦးဒင်း၊အင်ဒိုနီးရှားနိုင်ငံသားမိုဟာမက်ကာရင်ယူဆော့ဖ်ဖိုင်စ်နဲ့ဖိလစ်ပိုင်နိုင်ငံသားမိုဟာမက်ရီဇာလာဟာမန်ကီရမ်တို့ကိုအကြမ်းဖက်ဝါဒီတွေဖြစ်သတ်မှတ်လိုက်တဲ့အကြောင်းအမေရိကန်ဗန်ဒါရေးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။2016ခုနှစ်ဇွန်လကထုတ်တဲ့ IS ဝါဒဖြန့်ချီရေးဗီဒီယိုထဲမှာ IS အဖွဲ့ကဖန်ထားတဲ့အကြမ်းသားသုံးဦးကိုဒီလူသုံးယောက်ကကောင်းဖြတ်တန့်နေတာကိုရယူထားတာပါပါတယ်။အကြံဖက်ဝါရနဲ့ဗန်ဒါငွေကြေးပိုင်းစုံလန်းတော်လိုင်းဆိုင်ရာဗန်ဒါရေးဌာနအငြိမ်းတန်းဝန်ကြီးစီဂိုမန်ဒိုကကစစ်သွေးကြွအကြံဖက်ဝါဒီအဖွဲ့ရဲ့ဝင်ရောက်ရေးရှိတော်အားဒေသကအဆွန်ရောက်သူလူကိုစီယုံမှုရွေချက်နဲ့ဝါရဖြန့်လုပ်ငန်းတစ်စီးတစ်ပိုင်းဖြစ်ကောင်းဖြတ်တက်ပြတဲ့ဗီဒီယိုနဲ့တခြားဆိုးသွမ်းရက်စက်တဲ့လူရောက်တွေမှပေါဝင်ပတ်သက်သူ ISIS အဖွဲ့အတွက်လူစုဆောင်ပေးသူတွေကိုဗန်ဒါရေးဌာနကပြစ်မှတ်ထားရေးယူတာဖြစ်တယ်လို့ပြောပါတယ်။
Hurricane Lane မုန်တိုင်းဟာ Hawaii ကျွန်းအလဲပိုင်းကိုကြောက်ကမန်းလိလိနီးကပ်စွာဥတီသွားဖို့ရှိနေပြီးမကြာမီနိုင်ပိုင်းအတွင်းမုန်တိုင်းကျရောက်ဖို့ရှိကြောင်း American ပြည်ထောင်စု Hurricane Center ကပြောပါရယ် Hurricane Lane မုန်တိုင်းကိုလက်ရှိမှာအဆင့်နှစ်အဖြစ်သတ်မှတ်ထားပါရယ်မာယူနဲ့အာဟူကျွန်းတွေမှာတော့ဒေသစံတော်ချိန်တောက်ကြ တောက်ကြနေ့ညပိုင်းမှာဟာရီကိန်းမုန်တိုင်းကြားရောက်မယ်လို့ခန့်မှန်းထားပါတယ်။တကယ်လို့များဟာဝိုင်အီမှာရှိနေမယ်ဆိုရင်ဒေတာအာနာပိုင်တွေရဲ့သတိပေးချက်တွေကိုဂရုတစိုက်ရှိဖို့နဲ့ကိုယ့်ရဲ့ပတ်ဝန်းကျင်တစ်ဝိုက်မှာဖြစ်နေတဲ့အခြေအနေတွေကိုသတိထားစောင့်ကြည့်ဖို့အမေရိကန်ပြည်ထောင်စုအရေးပေါ်အခြေအနေစီမံခန့်ခွဲမှုဌာနအုပ်ချုပ်ရေးမှူး Brock Long ကသူ့ရဲ့ Twitter အကောင့်မှာရေးသားထားပါတယ်။အာဟူကျွန်းမှာတော့လူပေါင်း 1,500 လောက်အရေးပေါ်ခေါလုံရေးစခန်းတွေမှာရောက်ရှိနေပြီဖြစ်တယ်လို့ American ကြက်ချီနေအတင်းကအရာရှိတဦးကပြောပါတယ်။မုံတိုင်းကြောင့်ထိခိုက်ဒဏ်ရာရတဲ့တဲ့င်းတွေမရရှိသေးပါဘူး။ဒါပေမဲ့မြေပြိုမှုတွေနဲ့ရေကြီးမှုတွေကြောင့်လမ်းတချို့ပိတ်ထားရပြီးတချို့နေရာတွေမှာဆို48နာရီတွင်မိုးရေချိန်89စင်တီမီတာကျော်ထိရှိခဲ့ပါတယ်ရှင
်။စနေနေ့မနေ့ခင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှန်းရင်နိုင်လို့ပြောပြခဲ့ကြတာပါ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာကရော bambis.voanews.com internet စာမျက်နှာကပါတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုတင်ဆက်သွားပါမယ်။နိုင်ငံတော်လျှို့ဝှက်ချက်အဲ့ဥပဒေနဲ့ဆွဲချက်တင်ခံရတဲ့ writer သတင်းတောက်တွေရဲ့အမှုမှာအပြည့်ရှိမရှိဆိုတာကိုလာမယ့်ဩဂုလ29တနင်္လာနေ့မှာအပြည့်သက်စီရင်ချက်ချတော့မှာဖြစ်ပါတယ်။ဒီမှုနဲ့ပတ်သက်လို့တရားရုံးကချမှတ်မဲ့ဆုံးဖြတ်ချက်အမိဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာကိုမီးမောင်းထိုးပြနိုင်လိမ့်မယ်လို့သုံးသပ်သူတွေလည်းရှိပါတယ်။ဒီအကြောင်းပြည်ဝေသတင်းတော့အမေခါကစူးစီးတင်ပြထားပါတယ်
။လာမယ့်29ရက်နေ့မှာရိုက်တာသတင်းတောက်တွေကိုအပြည့်ရှိမရှိစီရင်ချက်ချတော့မှာဖြစ်ပါတယ်။ရခိုင်ပြည်နယ်နဲ့ပတ်သက်တဲ့လုံခြုံမှုဆိုင်ရာအရေးကြီးလုံခြုံရေးစာရွက်စာတမ်းအထောက်အထားများလက်ဝယ်တွေ့ရှိတဲ့ဆိုပြီးရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလတည်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒီနှစ်ဇန်နဝါရီလမှာတော့ဒီသတင်းထုတ်တွေကိုနိုင်ငံတော်လွှတ်အပ်ဥပဒေနဲ့တရားစွဲကတရားရုံးတင်စစ်ဆေးခဲ့တာဖြစ်ပြီးအမှုစစ်ဆေးတာ6လနီးပါးအကြာမှာတော့စီရင်ချက်ချတော့မှာဖြစ်ပါတယ်။ဖမ်းဆီးခံရိုက်တာသတင်းထုတ်နှစ်ဦးစလုံးကတော့စွပ်စွဲထားတဲ့စွပ်စွဲချက်တွေအတွက်တရားလိုဘက်ကတတ်သိခိုင်ခိုင်လုံလုံမပြနိုင်ခဲ့သလိုသူတို့ဟာဘယ်တော့မှနိုင်ငံကိုထိခိုက်နစ်နာအောင်မလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒီပြင်နိုင်ငံကိုတစ္ဆာဖောက်ခဲ့တာလည်းရှိခဲ့တာမို့တရားဥပဒေဘက်ကမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ပြီးသူတို့လွတ်မြောက်မယ်လို့မျှော်လင့်နေကြပါတယ်။ရိုက်တာရှင်းနေတွေဘက်ကတော့သတင်းတောက်တွေဟာလှုပ်ဝက်အပ်ဥပဒေနဲ့ညှိစွန်းခဲ့တာမရှိသလိုသတင်းသမားတာဝန်ကိုသာထမ်းဆောင်ခဲ့ပြီးအပြစ်မရှိဘဲထောင်ချောက်ဆင်ဖမ်းခံရတာဖြစ်တယ်လို့ပြောဆိုထားပါတယ်။ထောင်ချောက်ဆင်ဖမ်းခံရတယ်ဆိုတာကိုလည်းအမှုစစ်ဆေးတာမှာပေါ်ပေါက်ခဲ့တယ်လို့ဆိုပါတယ်။ရိုက်တာသတင်းသမားတွေရဲ့ရှေ့နေတဲ့ဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီမှုဟာမြန်မာဒီမိုကရေစီရေးနဲ့သတင်းလွတ်လပ်ခွင့်ကိုမီးမောင်းထုတ်ပြမယ့်အကောင်းဆုံးတာရကတစ်ခုဖြစ်တယ်လို့ဆိုလိုက်ပါတယ်
။ဥပဒေပိုင်းကပြောလို့ရှိရင်ဒီဟာဒီလုံးဝအပြစ်မပေးရမယ့်ကိစ္စပဲ။အဲ့ဒါအကြောင်းချင်းရမှာကတခြားလိုအပ်တဲ့ဟိုအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေပေါ်အများကြီးမူတည်တဲ့နိုင်ငံအတွက်ဟိုတိကျတဲ့လူယူဆတဲ့လူတွေလည်းရှိကြလို့ဟလာဒီဟာဒီတရားဥပဒေစိုးမိုးရေးအတွက်ရည်ကြီးတယ်လို့ယူဆတဲ့လူတွေရှိတယ်။အဲ့တော့ပြောလို့အကြောင်းချင်းရာနဲ့တွေ့မယ်ဆိုရင်တော့ဒါကအချင်းတွေမကောင်းနိုင်ဘူး။ဥပဒေပိုင်းရဆိုလို့ရှိရင်တော့ညာဒီလုံးဝအပြစ်မပေးတဲ့အမှုတစ်ခုပါ။ဒီအမှုဆုံးဖြတ်ချက်ကမြန်မာဒီမိုကရေစီရေးကတရားဥပဒေစိုးမိုးရေးဖျားစင်ရေးပိုင်းနဲ့အားလုံးကိုဆုံးဖြတ်ပေးလိမ့်မယ်
။ပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်ခဲ့ရင်ဒီစဲဥပဒေအရအမြင့်ဆုံးထောင်ဒဏ်14နှစ်ထိပြစ်ဒဏ်ချမှတ်ခံရနိုင်ပါတယ်။နိုင်ငံတကာလူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့တွေကုလသမဂ္ဂအပါအဝင်နိုင်ငံတကာဘက်ကလည်းရိုက်တာသတင်းသမားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုနေကြပါတယ်။မော်ဂွန်မဂ္ဂဇင်းအယ်ဒီတာသတင်းစာဆရာကိုဇေယျလိုင်ကတော့သတင်းသမားပီပီအမှန်တရားကိုချပြဖို့လှုံ့ဆော်ခဲ့တဲ့သူတို့အတွေအတွက်တရားမျှတစွာလွှတ်ပေးလိမ့်မယ်လို့ယုံကြည်ကြောင်းပြောပါဗျ။အဲ
့ဒီနေ့ရဲ့အဆုံးသတ်ချက်ကလက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့မြန်မာနိုင်ငံအစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားကိုကဘာပါမြင်ရမယ်ကိစ္စပေါ့နော်ဘာလို့လဲဆိုတော့ဒီဆရာနှစ်ယောက်ရေးသားဖော်ထုတ်လိုက်တဲ့သတင်းကြောင့်အဲ့မှာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေမှာအပြစ်ရှိတယ်ဆိုပြီးတော့အပြစ်ပေးတာတွေလုပ်ပြီးသွားပြီးရရှိတယ်ဆိုတော့သူတို့ဖော်ထုတ်တာကအမှန်တရားဖော်ထုတ်တယ်ဆိုတာဒါတတ်တယ်ပဲလေဆိုတော့အမှန်တရားကိုဖော်ထုတ်လို့အပြစ်ပေးရေးရတယ်ဆိုတာကကြောမကောင်းကြောမကောင်းတဲ့ကိစ္စလို့ပဲကျွန်တော်ကမြင်ပါတယ်ဆိုတော့ကျွန်တော်တို့လွံ့မြောက်ပါစေလို့ဆုတောင်းလွံ့မြောက်မယ်လို့လည်းကျွန်တော်ကမျှော်လင့်ပါတယ်တရားရေးစနစ်ကလည်းအရင်စနစ်နဲ့မတူဘဲနဲ့ ကောင်းမွန်တဲ့ဘက်ကိုချင့်ကပ်ပါသည်လို့ပဲကျွန်တော်ဆိုကောင်းပါတယ
်မြန်မာနိုင်ငံအနေနဲ့ဂရီကဝတ်ပြုထားတဲ့တရားဥပဒေစိုးမိုးမှုသတင်းမီဒီယာလွတ်လပ်ခွင့်နဲ့ဒီမိုကရေစီအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်လာနိုင်တဲ့တရားရုံးကနေသူတို့ကိုလွှတ်ပေးတာကိုကျွန်တော်တို့မျှော်လင့်နေပါတယ်လို့ရိုက်တာသတင်းဌာနဘက်ကလည်းထုတ်ပြန်ချက်တစ်ခုမှပြောဆိုထားပါတယ်ရှိနေဦးသိန်းတန်းဦးကတော့ဒီအမှုနဲ့ပတ်သက်လို့အာဏာပိုင်တွေရဲ့အရေးယူမှုအပေါ်အခုလိုသုံးသပ်လိုက်ပါတယ်
။ပကတိအခြေအနေနဲ့ဆိုတာအနေနဲ့ဆက်ထောင်းချမှာပါပဲ။ဒါသူတို့ကမလွဲမသူကိုချရမှာ။ဒီမှာဖြစ်စဉ်ကြီးကတကယ်တော့အင်းတင်ကိုအခြေခံတာပေါ့နော်။ဒီကတော့အဲ့ဒီဇာလန်းကြီးကိုသူကငင်းွယ်နေရတာပေါ့နော်။ဒါတွေကပြန်နေပရင်းအဖွဲ့စည်းတွေကလျော်မကန်ဝါရပြန့်ကြီးပဲနိုင်ငံတကာတွေကမတော်မတရားလုပ်တာပါလို့ပြောရမှာဖြစ်တဲ့အတွက်မလွဲမသူချမှာနော်။ဥရေသဘောအရဆိုရင်တော့ဒါဟာဥရည်နဲ့မညီပါဘူး။ဒါကနောက်တကဖရီးအော့ဖ်အင်ဖော်မေးရှင်းတားမြစ်တဲ့အချက်ကဒီလိုလက်စွာသတင်းရယူခွင့်ရှိတယ်။ဒီနားအာနာပိုင်ကဆွဲရင်ရှေးကြီးကဆွဲလို့ရှိရင်ဘယ်တော့မှအမှန်တရားမရနိုင်ဘူးနော်
။တစ်ချိန်တည်းမှာပဲရိုက်တာသတင်းနောက်နှစ်ယောက်အဖမ်းခံရတဲ့ကိစ္စဟာမြန်မာနိုင်ငံအရက်သားဆိုးရလက်ထက်သတင်းလွတ်လပ်ခွင့်အခြေအနေကိုတိုင်တာတဲ့ပေဒံတစ်ခုအဖြစ်လဲနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေသတင်းသမားကာကွယ်ရေးအဖွဲ့တွေကထောက်ပြပြောဆိုလျက်ရှိပါတယ်ရှင်။
ပြည်ရေးသတင်းနောက်မိခားရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရခိုင်ပြည်နယ်အရေးကိုလည်းတင်ပြခြင်းပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပြည်ပခါတွေကြောင့်ရင်းညမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တာအခုဆိုရင်တစ်နှစ်ရှိသွားခဲ့ပါပြီဘင်္ဂလားဒေ့ရှ်ထွက်ပြေးသွားတဲ့တိုင်းနဲ့ချီတဲ့ရင်းညတွေအခုချိန်ထိ BND ရဲ့ကင်းကင်းနဲ့ပြန်လာနိုင်မဲ့အခြေအနေမှမရှိသေးဘူးလို့ကုလသမဂ္ဂကပြောကြောင်း VOA သတင်းနောက်မာဂရက်ဘာရှာသတင်းပေးပို့ထားတာကိုတော့ကိုရန်နိုင်ကပြောပြမှာပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဟာကမ္ဘာပေါ်ကအကြီးဆုံးဒုက္ခသည်စခန်းဖြစ်ပြီးတော့အဲမှာရှိတဲ့ရိုဟင်ဂျာတွေဟာညှဉ်းပန်းနှိပ်စက်တာတွေအစားအစာငတ်မောခေါင်းပါတာတွေရောဂါပြရတွေနဲ့မုတ်တုံမှုအဆက်မပြတ်ရွာသွန်းတဲ့ဒဏ်တွေကြောင့်အထိတ်တလန့်ဖြစ်နေကြပါတယ်။အာဒမာဒီယန်ဟာလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂအထူးအကြံပေးဖြစ်ပါတယ
်။ This is something we cannot but call ethnic cleansing. However,following my visit in
ဒါလူမျိုးစုလည်းရှင်းလင်းဖယ်ရှားတာပါဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇာတွေကိုတွားပြီးဒုက္ခသည်တွေနဲ့ကျွန်တော်တို့တွေ့ပြီးတဲ့အချိန်မှာတော့ဒီမှုနဲ့ပတ်သက်လို့တရားရုံးတင်ခဲ့မယ်ဆိုရင်ဒါကလူမျိုးတုံးတပ်ဖြတ်မှုဖြစ်လာနိုင်တယ်လို့ကျွန်တော်အနေနဲ့ကောက်ချက်ချမှာဖြစ်ပါတယ
်မြန်မာဆိုရဘက်ကတော့ဒီဆွဆွဲချက်တွေကိုလက်မခံပဲပယ်ချခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာတမ္မတ်ကြီးဦးဟောက်တူစွန်းကတော့
We have said before and this is not ethnic cleansing this is not genocide
ကျွန်တော်တို့အရင်ကလည်းပြောခဲ့ပြီးပါပြီဒါကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတာမဟုတ်တယ်လို့လူမျိုးတုံးတပ်ဖြတ်မှုလည်းမဟုတ်ပါဘူ
းပြီးခဲ့တဲ့ August လကအာဆာအစွန်းရရိုဟင်ဂျာကျန်းဖတ်ဖွဲ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ရာကနေမြန်မာစစ်တပ်ကဒေသတွေမှာနေမြေရှင်းလင်းမှုတွေလုပ်ခဲ့ပြီးအဲဒီကနေရိုဟင်ဂျာတွေတိတ်နဲ့ချီထွက်ပြေးခဲ့ကြတာဖြစ်ပါတယ်မြန်မာဆိုရဘက်ကတော့အခြေအနေတွေဟာတိုးတက်လာနေပြီးဒုက္ခသည်တွေကိုပြန်လက်ခံဖို့အစဉ်စဉ်ဖြစ်နေပြီလို့တာမကြီးဦးဟောက်တို့ဆွမ်းကပြောပါတယ
် Now the situation on the ground is now quiet and we have been able to restore peace
အခုဆိုရင်ဒေတာရင်းအခြေအနေတွေကငြိမ်သက်မှုရှိနေပြီးကျွန်တော်တို့အနေနဲ့ဒေတာရင်းမှာတည်ငြိမ်အေးချမ်းမှုရှိအောင်လုပ်နိုင်ခဲ့ပါတယ်
ဒါမဲ့ဒီပြဿနာရဲ့အခြေခံအကြောင်းရင်းကိုဖြေရှင်းနိုင်ခြင်းမရှိသေးဘူးလို့တချို့တွေကတော့စိုးရိမ်နေကြသေးဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကြံပေးအာမာဒီယန်ကတော့အခုလိုပြောပါတယ
်။ The conditions for a safe and dignified return are not yet.
ဘေးရန်ရဲ့ကင်းကင်းနဲ့ကုန်စည်ကရှိရှိပြန်လည်နိုင်မှုအခြေအနေတွေမရှိသေးပါဘူး။ဒါကြောင့်ဒီချိန်ကနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့မြန်မာဆိုရကိုသူတို့ပြောထားတဲ့အတိုင်းလုပ်လာအောင်ပို့ပြီးတော့ဖိအားပေးသွားရမှာဖြစ်ပါတယ်။
မြန်မာဆိုရကောင်းဆောင်တော်ဆန်းစုကြည်ကိုလည်းရိုဟင်ဂျာပြဿနာကိုတိထက်ပို့ပြီးထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိတဲ့အပေါ်မှာနိုင်ငံတကာအတိုင်းအဝိုင်းကဝေဖန်နေကြပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံကတာဝန်ပြည်သူတွေကတော့အဆိုရရဲ့ကင်တွယ်ဖြေရှင်းပုံကိုကျေနပ်ကြတယ်လို့ Asia Society ဖွဲ့က Debra Eisenman ကပြောပါတယ်။ Matthew Wells အပါအဝင်နိုင်ငံတကာလေးလာစောင့်ကြည့်သူတွေကတော့ဒီပြဿနာကိုရေရှည်ဖြေရှင်းနိုင်ဖို့အတွက်တာဝန်ခံမှုရှိဖို့ကအရေးကြီးတယ်လို့ဆိုပါတယ
် We need to see a referral to the International Criminal Court by the UN Security Council The crimes that were
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလွန်ကြိုရေးကောင်စီကနေနိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပြောင်းပေးတာကိုကျွန်တော်တို့အနေနဲ့မြင်ကြပါတယ်ရခိုင်ပြည်မြောက်ပိုင်းမှာကျူးလွန်ခဲ့တဲ့ပြစ်မှုတွေဟာနိုင်ငံတကာဥပဒေအောက်မှာဖြစ်တာပါဒါဟာလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုပါ
မြန်မာဆိုရဘက်ကတော့နိုင်ငံတကာကျွမ်းကျင်သူ2ဦးပါဝင်အဖွဲ့ဝင်4ဦးပါတဲ့ကော်မရှင်တစ်ရပ်ကိုမကြသေးခင်ကပဲဖွဲ့စည်းခဲ့ပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေပြန်လည်ခံရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိတော့ဒုက္ခသည်တယောက်မှပြန်လာခြင်းမရှိသေးပဲအခုနှစ်ပထမ6လအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးတဲ့သူဟာ11,000ကျော်ရှိတယ်လို့ဆိုပါတယ် မြန်မာဆိုရဘက်ကတော့နိုင်ငံသားဖြစ်ခွင့်အပါဝင်ပကြာသေးခင်ကကွယ်လွန်သွားခဲ့တဲ့ကုလအတွင်းမှုချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့ကြံပေးချက်တွေကိုအကောင့်ထဲပေါ်ဆောင်နိုင်ဖို့လှုပ်ဆောင်နေပြီးတော့အချိန်ယူရမှာတော့ဖြစ်တယ်လို့ပြောပါတယ်။ဒါမဲ့လည်းကြံဖက်ဝါရဆွဲကင်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်အတွင်းမှာချင်းချောင်းမှုဖြစ်ဆက်ပြီးရှိနေတုံးပဲလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပကြာသေးခင်ကစင်ကိုနိုင်ငံကိုရောက်ရှိစဉ်မှာပြောကြားခဲ့ပါတယ်။ဒါပြင်ရိုညာအစိုးရအဖွဲ့တွေဟာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ပွဲရှိတယ်လို့လည်းမြန်မာအသံမကြီးကဗီဒီယိုကိုပြောကြားခဲ့ပါတယ်ခင်ဗျာ
ကိုရင်နိုင်တင်ပြသွားတာပါဖီလိုအန်သမရဒူတာတေကသူနှုတ်ထွက်တော့မယ်လို့ဒီလအတွင်းပြောခဲ့ပေမဲ့နောက်ပိုင်းကျတော့သဘောထားပြောင်းသွားပြီးဖီလိုပိုင်သတင်းမီဒီယာတွေနဲ့အထက်လွှတ်တော် website မှာတင်ထားတဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်အကျဉ်းပြခြားစားမှုနဲ့လက်နက်ကင်ပုံကံမှုဆက်ရှိနေတဲ့အပေါ်သမရဒူတာတေကဒေါသပိုထွက်လာပြီးတရုတ်နဲ့မဟာမိတ်ဆက်ဆံရေးပေါ်မှာတန်တရာအဝင်သူတွေလည်းရှိလာတယ်လို့ Ralph Jennings ပြပို့ထားတဲ့သတင်းလွှာကိုကိုကျော်သိန်းအပြည့်စုံပြောပြမှာပ
ါသမရဒူတာတေတကယ်ပဲယာရုကနှုတ်ထွက်မယ်လို့မျှော်လင့်မထားကြပဲသူရဲ့တကယ်လို့ရတွေထဲပြောနေတာတွေကပိုပြင်းထန်တယ်လို့ဖိလစ်ပိုင်နိုင်ငံသားတွေကမြင်ပါတယ်နှုတ်ထွက်မယ်ဆိုတဲ့သူရဲ့စကားဟာဖိလစ်ပိုင်နိုင်ငံရဲ့ရေရှည်ပြဿနာတွေကိုဖြေရှင်းဖို့လုပ်ငန်းစဉ်တစ်ခုရှိထားတဲ့ကြားမှာပဲလို့ဖို့ကြတော့မလွယ်ဘူးဆိုတာပြနေတယ်လို့လေလာသူတွေကပြောပါတယ်သူကအထူးသဖြင့်အချင်းပြက်ချဆားမှုနဲ့မူရစီပြဿနာကိုပြအောင်ရှင်းကျင်တယ်တပုံတွေကိုလက်နဲ့ဖြုတ်သိမ်းပြီးအခြေခံဆောက်အုံပုံမျိုးထူတဲ့ရေးတရုတ်နဲ့လက်တွဲလုပ်ကျင်တယ်လို့လေလာသူတွေကဆိုပါတယ်သူရဲ့သမရတတန်း3လကနေ6လအတွင်းမူရစီပြဿနာနဲ့ရာဇဝတ်မှုတွေကိုမရှင်းနိုင်ဘူးဆိုရင်နှုတ်ထွက်မယ်ဆိုတာလွန်ခဲ့တဲ့နှစ်နှစ်ကအခိုင်အမာပြောထားတယ်လို့ဖိလစ်ပိုင်ထက်လွတ်တော်မှလိုင်လာဒူလီမာရဲ့ဩဂုလ22ရက်နေ့စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ဒါဗာဝိုမြို့တော်ဝန်ဟောင်းအသက်83နှစ်အရွယ်ဒူတာဒီဟာပြီးခဲ့တဲ့ဇူလိုင်လကလည်းနှုတ်ထွက်ဖို့နဲ့ပတ်သက်ပြီးပြောခဲ့သေးပေမဲ့တီးခြားရွေးကောက်တင်မြောက်ထားတဲ့ဒုသမရကသူ့ကိုစက္ကန်နာမဟုတ်ပဲဒူဒူးကရွေးချယ်သူပဲသူ့နေရာကိုစက္ကန်သင့်တယ်လို့ဆိုပါတယ်။ဖိလစ်ပိုင်နိုင်ငံဒူလာဆောတက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်အန်တိုနီယိုကွန်ထရာရက်စ်က
He's just his usual self. He's thinking out loud. My honest assessment is that he's not
သူကသူလုံးနေကြပြောနေကြအတိုင်းပါပဲ။စိတ်တည်းရှိသလိုပြောပလိုက်တာပါပဲ။ကျွန်တော်ရိုးရိုးသားသားသုံးသပ်ရရင်တော့ဒီကိစ္စအပေါ်သူအလေးနဲ့ရှိလာတာမဟုတ်ပါဘူး
။တရားမဝင်မူရစီဝါရောင်းဝယ်မှုတွေရပ်သွားစေဖို့အတွက်အနောက်နိုင်ငံအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့တွေရဲ့အဆိုအရဥပဒေလက်လွတ်တပ်ဖြတ်နည်းကိုသုံးပြီးနှိမ်နင်းတာကြောင့်သမရဒူတာလေးကိုကဘာတဝံပူတိလာကြတာပါဒီနေနေမှုမှာလူပေါင်း13,000တဲ့မနဲ့အသက်ခံရတယ်လို့ဖိလစ်ပိုင်နိုင်ငံကက်သလစ်ဘုန်းတော်ကြီးများကွန်ဖရင့်ကပြောပါတယ်မူရစီပြဒနာကပြီးမသွားပဲပိုဆိုးလာပွဲတောင်ရှိတယ်လို့မနီလာခြေဆိုင်ဘာဂွန်အယ်လျာဆန်မာဂါဘာယာအဖွဲ့ရဲ့အတွင်မှုချုပ်ရီနာတိုရီယက်စ်ကပြောပါတယ်
It's not really something new except that in this case yes underscored his frustration
နောက်ထပ်မယ်လို့ပြောတာတကယ်တမ်းကျအစ်စ်မဟုတ်ပါဘူးဒီကိစ္စမှာထူးခြားတာကမူရစေပြဿနာကိုသူအပြတ်မရှင်းနိုင်တဲ့အပေါ်စိတ်ပြတ်တယ်ဆိုတာပေါ်လာတာပါပဲလူထောင်ပေါင်းများစွာကသူတို့တပ်ပစ်ပြီးတာတော့သူတမရတတ်တမ်းမကုန်ခင်မှာမူရစေပြဿနာကပိုဆိုးလာပွဲရှိပါတယ
်90ကြာလာပြီဖြစ်တဲ့ကွန်မြူနစ်ပုံကံထောက်ချောက်မှုအပေါ်မှာလည်းတမရဒူတာဒေးစိုးရင်ပူပန်နေတယ်လို့မနီလာမြို့တော်ဖိလစ်ပိုင်ဒီလီမန်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပေါင်းပေါက်ခါဟာမန်ခရက်ဖ်ကပြောပါတယ
် He doesn't see why the communists are still pursuing their agenda through an armed insurgency. The main point I think from his perspective
ကိုမြူနစ်တွေကသူတို့လိုချင်တာကိုရဖို့ဘာကြောင့်ဆက်ပြီးလက်နက်ကင်ပုံကံနေလဲဆိုတာသူနားမလည်ပါဘူး။ဒီကကတော့သူ့အမြင်မှာကနိုင်ငံရေးလှုပ်ချင်တယ်ဆိုရင်နီးမှန်လက်မှန်လှုပ်ရွေးကောက်ပွဲဝင်အစိုးရနဲ့တွဲလို့ဆိုတာမျိုးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်
ဒီကိရလာရုံကတော့နိုင်ငံတော်ပိုင်းမှာမွတ်စလင်တွေအတွက်ကိုပိုင်အုပ်ချုပ်ခွင့်ပိုရစေမယ့်ဥပဒေတရက်ကိုလွှတ်တော်ကပြဋ္ဌာန်းပေးခဲ့ပါတယ်။ဒေသရဲ့တည်ရန်စာဒအရင်းမြစ်အများပြားကိုခရီးယန်လူများစုတွေကထိန်းချုပ်ထားတယ်လို့ယူဆတဲ့မွတ်စလင်တွေကအဲ့ဒီဒေသမှာဆယ်စုနှစ်ပေါင်းများစွာလက်နက်ကင်ပုံကန်တာကနေလူပေါင်း13,000လောက်တေဆုံးထားရတာပါ။တောင်တရုတ်ပင်လယ်တွင်ရေပြင်နဲ့နမိတ်ပိုင်ဆိုင်မှုဆိုင်ရာဆက်ပြီးအငင်းပွားနေတဲ့အကြောင်းပါပဲ။တရုတ်နဲ့ချစ်ချည်ရင်းနှီးမှုပိုကောင်းလာတာကိုအများလက်ခံဖို့အတွက်လဲသမရဒူတာဒီအနေနဲ့စူးစမ်းလှုပ်ဆောင်နေရဆဲပါအထူးသဖြင့်တော့ဖိလစ်ပိုင်စစ်တပ်တွင်မှာတရုတ်အပေါ်မယုံကြည်မှုကရှိနေပါတယ်သူလုံနေတာမှန်သမျှကိုစန့်ကျင်ခံနေရတဲ့အပေါ်သူစိတ်ပြက်လက်ပြက်ဖြစ်လာနေတယ်လို့လေလာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ
ဖိလစ်ပိုင်တရုတ်ကြားဆက်ဆံရေးအခြေအနေပေါ်ကိုကျော်သိန်းပြောပြသွားတာပါအခုတော့ကျန်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြခြင်းပါတယ် AIDS ရောဂါကိုအမြင့်ဖြုတ်တိုက်ဖျက်နိုင်ရေးအစိုးရအနေနဲ့လူမှုအတိုင်းဝိုင်းကြအခိုင်အမာအလေးနဲ့မလုပ်ဘူးဆိုရင် AIDS ဖြစ်ပွားမှုပြန်လဲနှိုးထလာနိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးနေပါတယ်။ ကုသပိုင်းမှာတိုးတက်မှုတွေရှိလာပေမဲ့ AIDS ဖြစ်ပွားစေတဲ့ဗိုင်းရပ်စ်ကဆက်လက်ပြန့်နှံ့နေပြီးစိုးရိမ်စရာအဖြစ်ဆက်ရှိနေဆဲဖြစ်ကြောင်းအထူးသဖြင့်တော့လက်လန်းမမီတဲ့လူမှုအတိုင်းဝိုင်းတွေအတွက်အစိုးရအရဆုံးဖြစ်တယ်လို့ AIDS ယောဂဆိုင်ရာကျွမ်းကျင်သူတွေကပြောနေတာပါ VOA သတင်းနောက်ကာရိုပီယာဆင်ပေးပို့တဲ့သတင်းကိုတော့မှတ်သိကြည့်တိုက်တင်ပြပါမယ်
AIDS ယောဂရဲ့တွင်ပြင်လက္ခဏာကလွန်ခဲ့တဲ့ဆယ်စုနှစ်သုံးခုတာကာလအတွင်းပြောင်းလဲလာခဲ့ပါတယ်ဘသူကကူးစက်ခံထားရသလဲဘသူကယောဂမရှိသူလဲဆိုတာကိုပြောဖို့မဖြစ်နိုင်တော့ပါဘူးအရင်ကတော့ AIDS ဖြစ်ပြီးဆိုတဲ့လူတစ်ယောက်ကသေမိန့်ကြသလိုဖြစ်ခဲ့ပေမဲ့အခုတော့ရေရှည်ကုသရေးနဲ့တာမန်လူတအူးလိုနေထိုင်အသက်ရှင်လို့ရနေပါပြီ။ virus ပိုကူးစက်ခံရနိုင်ခြေရှိသူတွေလည်း HIV မကူးစက်အောင် PrEP ဆိုတဲ့ကာကွယ်ဆေးတောက်လို့ရနေတာပါ။ဒါကအခုနောက်ဆုံး AIDS တိုက်ဖျက်ရေးဆေးပညာရဲ့တိုးတက်ဖြစ်ထွန်းမှုဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်ကဒေါက်တာ Chris Beyer ကအခုလိုပြောပါတယ်။
It's the most powerful new tool in prevention we've had in a generation of research.
အစစ်အစသုတေသနတွေလုပ်ခဲ့ပြီးဒါကအစွမ်းအထက်ဆုံးနောက်ဆုံးမော်ကြိုတင်ကာကွယ်ရေးနှီးပါ။နောက်ပေါင်းဆက်ကူတာနိုင်မလားဆိုတာကိုလည်းလေ့လာနေပါတယ်။ virus ကူးခံရသူတွေကိုကူတာမှုပေးပြီးကူးစက်ခံရနိုင်သူတွေကိုကာကွယ်ဆေးပေးမယ်ဆိုရင် HIV ကူးစက်ရောဂါကိုတကယ်တမ်းထိန်းချုပ်နိုင်မှာဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်က AIDS ဖြစ်ပွားမှုကြောင့်လူပေါင်းတသန်းနီးပါးအသက်ဆုံးရှုံးခဲ့ရပြီး2030ပြည့်နှစ်အရောက်မှာတော့ HIV virus ကူးစက်ခံရသူတန်း100လောက်ရှိလာလိမ့်မယ်လို့ကြန့်ကျင်သူတွေကခန့်မှန်းထားပါတယ်။အကြောင်းကတော့ AIDS ယောဂါကိုသုတေသနနဲ့ကုသရေးအတွက်ရန်ပုံငွေလျှော့ချတာနောက် virus ကူးစက်ခံရနိုင်သူတွေထံကိုရောက်ရှိနိုင်ဖို့အခက်အခဲတွေကြောင့်ဖြစ်ပါတယ်။ဒါအပြင်အစိုးရရဲ့စိတ်ဝင်စားမှုကလည်းတိတ်မရှိတော့ပါဘူး။အမေရိကန်အစိုးရရဲ့ကမ္ဘာတစ်လွှတ် AIDS တိုက်ဖျက်ရေးဆောင်ရွက်မှုအစီအစဉ် US Global AIDS Coordinator ကတာဝန်ရှိသူဒေါက်တာ Deborah Brisk ကအခုလိုပြောပါတယ
် When we talk to ministers of finance they always say
ဘဏ္ဍာရေးဆိုင်ရာဝန်ကြီးတွေနဲ့ဆွေးနွေးပြောဆိုတိုင်း HIV ကြောင့်တည်တဲ့သူမတွေ့ရတာကြောင့်ဒီကိစ္စပြီးသွားပြီလို့ထင်တဲ့အကြောင်းပဲပြောကြပါတယ
်တနည်းကိုကူးစက်ခံရသူအသစ်သုံးသန်းခွဲနီးပါးရှိနေတာကနေကျဆင်းလာတယ်ဆိုပေမဲ့လူနှစ်သန်းနီးပါးလောက်ကူးစက်ခံရဆဲဖြစ်ပါတယ်အမျိုးသားချင်းလိင်တူဆက်ဆံသူတွေမူရစေထိုးသွင်းသူတွေလိင်လုံသားတွေနဲ့ဖောက်တယ်တွေလိင်ပြောင်းလဲထားသူတွေအပါအဝင် HIV virus ကူးစက်ခံထားရသူ18သန်းလောက်ဟာလဲကုသပေးနိုင်ဖို့လက်လန်းမမီဖြစ်နေပါတယ်မာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကဂျေစတီဖင်မော်ရစ်ဆန်ကအခုလိုပြောပါတယ
် Those key populations and young women account for over 50% of new infections
အသက်ကူးစက်ဖြစ်ပွားနေသူတွေရဲ့90ရာခိုင်နှုန်းကျော်ကအဲ့လူတွေနဲ့မြို့သူပြည်ငယ်တွေဖြစ်ပြီးသူတို့စီကိုရောက်နေဖို့လက်လန့်မိဖို့ကတိတ်ပြီးတော့ခက်ပါတယ
်ပြီးခဲ့တဲ့ဇူလိုင်လကကျင်းပခဲ့တဲ့နိုင်ငံတကာ AIDS ယောဂါညီလာခံကနေထွက်ပေါ်လာတဲ့အချက်အလက်တွေကိုစမ်းစစ်တဲ့ဆွေးနွေးပွဲအတွင်းမော်ရစ်ဆန်ဒေါက်တာဘရစ်နဲ့ဒေါက်တာဘေယာတို့က AIDS တိုက်ဖျက်နိုင်ရေးအခက်အခဲတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ Johns Hopkins တက္ကသိုလ်ကဒေါက်တာခရစ်ဘေယာကအခုလိုဆက်ပြောပါတယ
် We are not done with AIDS and it is much too early to declare victory
AIDS ကိုအဆုံးမသတ်နိုင်သေးပါဘူးအောင်မြင်ပြီလို့ပြောဆိုဖို့တိတ်ကိုစောလုံးပါသေးတယ်ကဲယောဂါပြန်ပြီးခေါင်းထောင်လာနိုင်တဲ့အန္တရာယ်ကတကယ်ရှိနေပါတယ်
လူတွေကိုပို့ပြီးတော့ကုသပေးနိုင်ဖို့အတွက် AIDS ယောဂါနဲ့ဆက်နွယ်ပြီးရှေ့ရွံ့မှုတွေကိုရောပါတက်တာစီရေးနီးလန်းတွေဖော်ထုတ်နိုင်ဖို့နိုင်ငံတကာအစည်းအဝေးတစ်ရက်ကိုအမေရိကန်အမျိုးသားကျန်းမာရေးဆိုင်ရာ Institute ကကြီးညာထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာတော့ AIDS ကူးစက်ဖြစ်ပွားနေပြီးမကုသရသေးသူအများစုကဆင်းရဲချွတ်တဲ့သူတွေလူမဲတွေနဲ့စပိန်စကားပြောလူမှုအသိုင်းအဝိုင်းတွေကြားမှာဖြစ်တယ်လို့ကျမရေဝန်ကြီးဌာနကပြောဆိုထားပြီးဒီကွာဟချက်ကိုဖြေရှင်းနိုင်ဖို့ကအမေရိကန်ပြည်ထောင်စုအတွင်း AIDS ရောဂါဖြစ်ပွားမှုကိုအဆုံးသတ်နိုင်ရေးအတွက်အရေးကြီးတယ်လို့လည်းပြောဆိုထားပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 79 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ VOA အမေရိကန်အတန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းမီတာ24 40 51လိုင်းလက်မီတာ190တို့ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်ကိုတင်ဆက်မှာဖြစ်တဲ့အပြင်အမျိုးသမီးကန္တထုတ်လွှင့်တဲ့ကမ္ဘာတော့
ကျမတို့တွေ့လို့ရတဲ့ခါကျမှကျမတို့လိုင်းမမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူအနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံစမ်းနိုင်ရတယ်တော်တော်လေးနေမယ်လို့ထင်ပါတယ
်ကွယ်လွန်သွားပြီဖြစ်တဲ့ကုလအတွင်းရေးမှုချုပ်ဟောင်းကိုဖီအာနန်နဲ့တွေ့ကြုံခဲ့ဘူးသူရဲ့ပြောပြချက်တွေကိုနောက်ပိုင်းအမျိုးသမီးကဏ္ဍမှာနှားဆင်ရပါမယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအာပေါ်မပြတ်တင်ပြချင်ပါတယ်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်နဲ့သတင်းလောကလွတ်လပ်ခွင့်ရှိမရှိစမ်းသပ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့မြန်မာ Times မှာ Nobel တီဟန်ရေးတဲ့ဆောင်းပါးကိုအကျဉ်းယုံတင်ပြခြင်းပါတယ်။နိုင်ငံတော်လှည့်ဝတ်ချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲခံနိုင်ရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံးငိမ့်ပေါင်း36ကြိမ်နဲ့8လကျော်ကြာစစ်ဆေးလာခဲ့တာဖြစ်တယ်လို့ဆောင်းပါးအစမှာရေးပါတယ်။အစိုးရဘက်ကလူပြတက်တဲ့23ဦးနဲ့အမှုကိုတက်တဲ့ထူဖို့စ조사ခဲ့ပါတယ်။ကိုဝါလုံးတို့ရဲ့အရှိန်အဥက္ကမောင်စော်ကတော့တရားလိုပြတဲ့တွေရဲ့ထွက်ဆိုတင်ပြချက်တွေဟာသတင်းတော်နှစ်ဦးဥပဒေကိုချိုးဖောက်ခဲ့တယ်ဆိုတာကိုတည်တည်ပြနိုင်ခြင်းမရှိဘူးလို့ဆိုပါတယ်လိုပြတဲ့တွေတူဖြစ်တဲ့ဒူရဲမှုမိုးရံနိုင်ငံတော့ရိုက်တာသတင်းတော်တွေဟာထောင်ချောက်ဆင်ခံရတာဖြစ်တယ်လို့တရားရုံးမှာထွက်ဆိုထားကြောင်းကိုဝါလုံးတို့ရဲ့ရှေ့နေကပြောပါတယ်ဒီအမှုဟာတရားစီရင်ရေးစနစ်နဲ့သတင်းလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာတိုင်းတာတဲ့ပွဲဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ် RSF သတင်းတော်အဖွဲ့ဒါရိုက်တာအေဝန်ကတော့ကိုယ်အလုံးတို့ကိုထောင်ချလိုက်မယ်ဆိုရင်ဒေါင်ဆန်းစုကြည်ကဒီမိုကရေစီတန်ဖိုးတွေကိုမလေးစားဘူးဆိုတာပြသလိုက်တယ်လို့ဖြစ်လိမ့်မယ်လို့ဆောင်းပါးမှာရေးသားထားပါတယ်။ထပ်ပြီးတင်ပြချင်တာကထွက်ပြေးသွားတဲ့ရိုဟင်ဂျာဒုက္ခသည်အရေးတစ်နှစ်ပြည့်လာချိန်မှာဒီပြဿနာသက်ဆိုးမရှိရအောင်သက်ဆိုင်ရာအဖွဲ့တွေအားလုံးစုပေါင်းဆွေးနွေးပြီးကြားကာလဖြည့်ရှင်းမဲ့အစီအစဉ်တွေချမှတ်ဖို့လိုနေပြီလို့ ICRC နိုင်ငံတကာချက်ချင်ဒီအဖွဲ့ကြီးကတိုက်တွန်းလိုက်ကြောင်းဘင်္ဂလားဒေ့ရှ်တို့PD News 24သတင်းမှာဆောင်းပါရှင်နူးအစ္စလမ်ဟာစစ်ကရေးပါတယ်။တွေ့ပြတဲ့ရိုဟင်ဂျာ9သိန်းလောက်မှာ ICRC ကကော့ဆက်ဘဇာစခန်းကဒုက္ခသည်3နီးပါးကိုထောက်ပံ့ခဲ့ပြီးအဲ့ဒီတွေက4000ကျော်ကိုလစဉ်အစားအသောက်တွေထောက်ပံ့နေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေတစ်နှစ်ကြာလာချိန်မှာလူသားချင်းစာနာမှုအကူအညီအရေးပေါ်လိုအပ်နေစေဖြစ်ပြီးရခိုင်ပြည်နယ်ထဲမှာရှိတဲ့ဒုက္ခသည်တွေဟာလည်းလူသားချင်းစာနာမှုအရာပေးတဲ့အကူအညီတွေပေါ်မှာသာမှီခိုနေရတယ်လို့ ICRC အကြီးအကဲကပြောပါရယ်။နှစ်ဖက်လူမှုအတိုင်းဝိုင်းကြားကျယ်ပြန့်ပြည့်စုံတဲ့ရင်းများစည်ရီလုပ်ဖို့လိုအပ်နေသေးတဲ့အတွက်မြန်မာအစိုးရကနိုင်ငံရေးစီးပွားရေးဖွံ့ဖြိုးမှုအစီအစဉ်တွေအကောင့်ထည့်ဖော်ဖို့လိုသလိုထွက်ခွာသွားတဲ့ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်လာနိုင်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုသေးတယ်လို့ ICRC ကထောက်ပြကြောင်းဆောင်းပါးမှာဖော်ပြထားပါရယ်ခင်ဗျာ။
ကိုရရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာစာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ထဲမှာတနေ့ပြပါပြီရခိုင်ပြည်နယ်လုံခြုံရေးနဲ့ပြည်ညရေးမြမအစိုးရရဲ့ကြိုးပမ်းမှုတွေဟာတနေ့အတွင်းဘလောက်ထိခီးပောက်ခဲ့ပါပြီလဲစိန်ခေါ်အကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲစရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်တွင်းပြည်ပဖီးယားရီချာကရခိုင်ပြည်နယ်အရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ
burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့စနေနေ့ VOA ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ်။
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့တိုက်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွလွယ်နဲ့လိမ်တဲ့လူလိမ်ဖို့လဲနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအုပ်နဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမဲ့သူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဘုရားဆက်လက်နားဆင်ရမှာကအမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာ။ပရမသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဗီဟာနန်ဟာဩဂုတ်လ18ရက်ကအသက်80အရွယ်မှာကွယ်လွန်သွားခဲ့ပြီဖြစ်ပါတယ်။သူ့ကွယ်လွန်မှုဟာကမ္ဘာအတွက်ရောမြန်မာနိုင်ငံအတွက်ပါဆုံးရှုံးမှုကြီးအဖြစ်ရှုမြင်နေရပါတယ်။သူဥဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ထဲမှာပါဝင်သူတဦးဖြစ်တဲ့ရခိုင်တိုင်းသူဒေါ်စောခင်တင့်ကိုမစ္စတာကိုဗီဟာနန်နဲ့ပတ်သက်ပြီးအမတ်တရအဖိုးတန်တဲ့အတွေ့အကြုံတွေကြောင်းဆက်သွယ်မေးမြန်းထားတာကိုဒီသတင်းမှတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလသန်းတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my
No I've had a very good discussion with the council on the situation in Rakhine and I focused mainly on the reportof the Rakhine Commission, which I had the privilege of chairing. There were 9 of us, 6 from Myanmar, and 3 internationals.
The Rakhine Commission has been able to do the Council of the Rakhine Commission. The Rakhine Commission has been able to do the Rakhine Commission. The Rakhine Commission has been able to do the Rakhine Commission. The Rakhine Commission has been able to do the Rakhine Commission. The Rakhine Commission ဒီစီရင်ခန်းစာဟာပြင်းထန်တယ်လို့ဆိုရပေမဲ့ကျွန်တော်တို့ဒီစီရင်ခန်းစာကိုအဖွဲ့ဝင်တွေကြားသဘောတူညီမှုရယူပြီးတင်းမာမှုစိတ်မရှိဘဲပြုစုနိုင်ခဲ့ပါတယ်
။ဒါကတော့နိုဘယ်ငြိမ်းချမ်းရေးဆုရှင်တဲ့ဖြစ်ကုလသမဂ္ဂတွေးမှုချုပ်ဟောင်းလေးဖြစ်တဲ့အပြင်မြန်မာနိုင်ငံအတွက်ရခိုင်ချန်ပီကော်မရှင်ဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးတက်80အရွယ်ဖြစ်တဲ့ဩဂုတ်လ18ရက်နေ့မှာကွယ်လွန်ခဲ့တဲ့မစ္စတာကိုဖီအာနန်ကသူမကွယ်လွန်မီရခိုင်အကြံပေးကော်မရှင်ရဲ့အစည်းအဝေးခန်းစာနဲ့ပတ်သက်လို့2019အောက်တိုဘာလကကုလသမဂ္ဂလုံခြုံရေးကောင်စီမှတကပိတ်ဆွေးနွေးခဲ့ပြီးအခုလိုသတင်းတောက်တွေကိုပြောခဲ့တာပါ။သူပြောခဲ့သလိုသူဥဆောင်ခဲ့တဲ့အကြံပေးကော်မရှင်အဖွဲ့မှာမြန်မာ6ဦးနဲ့နိုင်ငံတကာက3ဦးတို့ပါဝင်ရမှာအဲ့ဒီမြန်မာ6ဦးနဲ့2ဦးကတော့ရခိုင်တိုင်းရင်းသူဒေါ်စော့ခင်တင်မဲဖြစ်ပါတယ်။အကြံပေးကော်မရှင်မှာဥက္ကဋ္ဌဖြစ်သူမစ္စတာကိုဖီအာနန်အပေါ်သူဘယ်လိုရှုမြင်သလဲအစီရင်ခံစာပြုစုရမှာဘယ်လိုအဖို့တန်တဲ့အတွေ့အကြုံတွေရခဲ့ပါသလဲဆိုတာကိုဒေါ်စော့ခင်တင်ကိုမေးကြည့်ခဲ့ပါတယ
်ဒီမှာအနေနဲ့ပေါ့နော်ဒါဟိုရခိုင်တိုင်းရင်းသားတို့အနေနဲ့ကိုယ့်ရဲ့ရခိုင်ရေးမှာပေါ့နော်ဒီကော်ဖီအာနန်တွေးပြီးတော့အလုပ်လုပ်တဲ့အခါမှာဒါသူ့ရဲ့လူမျိုးတိုင်းအပေါ်မှာခြားတဲ့ဒေသနာတွေလူရက်တရားတကယ်ကိုတန်ဖို့ချဂုဏ်ယူစရာလေးတွေတွေးခဲ့ပါတယ်။သူတက်အတူလောက်ကင်ရတဲ့အခါမှာတ
ကိကိုတန်ဖိုးမဖြတ်နိုင်တဲ့အသိပညာတွေအတွေ့အခေါ်တွေစေတနာတက်မှတ်နဲ့ကိုကျိုးမဖက်ပေးအလုပ်တွေကိုဘယ်လိုလုပ်ကြရမလဲလူတွေပေါ်မှာဘယ်လိုသိခံရမလဲကိုယ့်ရဲ့စိတ်ကိုအေးချမ်းချမ်းလေးနဲ့လောကအကျိုးကြီးအောင်ဘယ်လိုတုံ့ပြန်နိုင်ရမလဲဆိုတဲ့ဟာတွေကိုသူကဒီလိုလုပ်ပါဒီလိုပြောပါလို့မပြောသေးတိုင်အောင်သူ့ရဲ့လုပ်တာတွေပြောတာတွေစဉ်းစားတာတွေတွေးခေါ်တာတွေဒါတွေကကျွန်မတည်းသင်စရာပြောက်လို့ဖြစ်ဖြစ်ပါလေ။ဒါကြောင့်မို့လို့ဘဝတစ်ပါးသောကိုယ်လွန်သောပြီဖြစ်ပင်မေးလေသူ့ရဲ့လှုပ်ဆောင်ခဲ့တဲ့အတိုင်ကျွန်မဟာဒီခိုင်မျိုးမျိုးပေါ်မှာရောကျွန်မရဲ့မြန်မာနိုင်ငံပေါ်မှာရောကမ္ဘာကြီးလူသားပေါ်မှာရောကျွန်မတတ်နိုင်တယ်လို့သုံးဆောင်သွားပါမယ်ဆိုတဲ့စိတ်ပြေကိုတန်ဖိုးချင်ရှာမိပါလိမ့်ရှင်
။စကူဖီအန်နန်ဦးဆောင်နေရခိုင်အကြံပေးကောမရှိရပါတော့2016စက်တင်ဘာလစပြီးတော့နောက်ပြီးတော့ပြီးခဲ့တဲ့နှစ်ကနောက်ဆုံးအစီအကံစာထုတ်ပြန်ပြီးတော့ကြံပေးချက်88ချက်ပေါ့နော်ကြံပေးခဲ့တယ်သူ့ရဲ့ဒီကော်မရှင်ရဲ့ဥဆောင်ချက်ကလည်းရခိုင်ပြည်နယ်အင်ချန်ကြီးရခိုင်ပြည်နယ်ပြန်လဲဖွံ့ဖြိုးရေးအတွက်ပေါ့နော်အကုန်လုံးကိုအကြံပေးဖို့ဆိုတဲ့အခါကျတော့အခုလို့သူ့နဲ့ဒီနှစ်ကြာဆောင်ရွက်ခဲ့တဲ့ကမှသူ့လှုပ်ဆောင်ခြင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ရခိုင်ပြည်နယ်ဒီပြဿနာဖြေရှင်းရေးအတွက်သူများလည်းတည်တင်နေအမှတ်တရလည်းဖြစ်တင်နေဆိုတော့ဖြစ်ရခိုင်များရှိရင်ကျမတို့နဲ့ပြန်ပြီးတော့မျှဝေပါလား
သူနဲ့လှုပ်ဆောင်တဲ့အခါမှာရခိုင်ပြည်နယ်တဲ့တကယ်အကျိုးရှိမဲ့အကြောင်းအရာတွေလုပ်ခဲ့တာတော့အများကြီးပါပဲ
ဟုတ်ကဲ
့အဲဒါပေမဲ့တစ်ခုရှိတာပေါ့နော်သူ့အနေနဲ့ပေါ့နော်ဒီတကဘာလုံးကိုလွှမ်းရှုံနိုင်လောက်အောင်ပြည့်တဲ့အတွေးခေါ်မျိုးအဲ့ဒီအလုပ်ကိုင်းမျိုးနဲ့ကျမတို့ဒီပြေလို့ရတဲ့ခါကျမှကျမတို့လက်မမီနိုင်အောင်သူ့ရဲ့စေတနာတွေသူ့ရဲ့လှုပ်ဆောင်ချက်တွေကသူ့အနေအနာကပ်ပြီးတော့မနေဘူးမလုပ်ဘူးဆိုလို့ရှိရင်စဉ်းစားစရာလက်ခံနိုင်စရာလေတော်တော်လေးနေမယ်လို့ဖြစ်ပါတယ်တကယ်ပုံကတည်းကတွေးပြီးတော့လုပ်တဲ့ခါကျတော့မှသူ့ရဲ့ဒီစေတနာတွေဟာဒီကဘာတဲ့အညာပေါ့နော်သူတိထားတဲ့အတွေ့အကြုံတွေပေါ်မှာသူ့လောက်ကင်ပုံတွေလေးဟာတော်လေးကိုပြောင်ရောက်တယ်အဲ့လိုမျိုးအများကြီးကျမတို့တွေ့ရတယ်ဒီတည်းကတခုလေးပေါ့နော်ကျွန်မဟိုပြောမယ်ဆိုရင်ကျွန်တော်ဒီမောင်နှောကိုဆင်းပြီးတော့ဒီဒီပြဿနာဖြစ်တဲ့ရော်တွေမိရှုထားတဲ့ဘာညာဆိုတဲ့အခါကျွန်တော်ကဒီတကယ်ဆင်းပြီးတော့တကယ်ပြည်သူလူထုတွေတော့တွေးတာပေါ့နော်အဲ့ဒီတွေးတဲ့အခါမှာအဲ့ဒီနေရာမှာရော်ကန်လူတွေနဲ့ရောဒီအာနာပိုင်အခွင့်အစည်းတွေရောမရောဒီလိုတွေးတဲ့အခါကျတော့ကဘာကြီးကအပြင်ဘက်ကပြောနေတာကတမျိုးပေါ့နော်တကယ်မြည်ရင်အထက်မှာဖြစ်နေရဟာတမျိုးပေါ့အမှန်တမ်းကော်ချတာပေါ့နော်ဒီလိုအဖြစ်ပြက်တဲ့မှာတင်းနေတဲ့ခါကျမှဒီဒေတာမှရှိတဲ့တော့ဒေတာခဏရောဒီခိုင်နေရောဒီတုံ့ပြန်မှုအပေါ်မှာသူစိတ်စောပြီးတော့ဒီတစ်ခုခုကိုတုံ့ပြန်မှုမှားတော့လို့ရှိရင်ကိုယ်အနေနဲ့ပို့ပြီးတော့အကျိုးရုပ်တော့မယ်အကြောင်းအရာလေးတွေကဘလို့ဖြစ်တော့မယ်ဆိုတာကိုသူကဒီဒေတာခဏကိုသူပြောပြတဲ့ခါမှာတော့ကျွန်တော်တော်တော်လေးစိတ်ဝင်စားတယ်ဒါပေမဲ့အဲ့ဒီသူပြောတာကိုကျွန်တော်တို့ဒေတာခဏရောလုံးလုံးရဲ့ဖွေးတွေရောဒီပုံမှာနားမလေဘူးအဲ့ဒီနားမလေတာကိုကျမကသူကနားလေအောင်ကျမကပြန်ပြီးတော့ထိရှာပြန်ရှင်းပြခဲ့ရတယ်အဲ့ဒါမျိုးတွေပေါ့နော်ဆိုတဲ့ခါကျတော့ဒီအချက်ဖတ်မှုကိုအချက်ဖတ်မှုလိုပဲကွာတံမြန်လိုက်လို့ရှိရင်ဟုတ်ဖက်မှာကဘာကြီးမှာဘလိုနေရာတွေမှာဘလိုဖြစ်တော်ပြီးတော့ဟုတ်ဖက်ကိုဒီတံမြန်မှုကဘလိုတက်ရောက်တော်တယ်ဆိုရင်ဟာတွေကိုပြန်စဉ်းစားတတ်အောင်သူပြောခဲ့ရတယ်ရှိပါတယ
်
ဟုတ်ကဲ့ဒါရကျမတက်တော်တော်လေးကိုဟိုပေါ့နော်ဒါအန်မူနာစီယာသင်္ကန်းစာယူစီယာတွေးစီယာတွေဖြစ်ဖြစ်တဲ့တကြောင်ကိုဒီလိုအတွေးခေါ်မျိုးတွေကိုပြောနိုင်သေးတယ်ပေါ့နော်။ကိုယ့်ရဲ့ခံပြီးသူပြည်သားပေါ်မှာတကယ်လို့စေတနာရှိလို့သူပြောခဲ့တဲ့စကား။ဒါပေမဲ့ဒီဟာကိုယ့်ရဲ့ခံပြီးသားခံရနားတွေကိုအရန်ခက်ခဲတယ်။အဲ့အမျိုးတွေကိုကျမတို့အများကြီးကြည့်ရတယ်။ဆိုတော့ဒီညမှာကျမတို့ဟာသူတို့ရဲ့နိုင်ငံတကာနဲ့ပတ်သက်ပြီးတော့လုံလာတဲ့အတွေးခေါ်တဲ့အယူဆတွေကိုကိုယ်ကိုယ်ကိုကြည့်လို့ကြုံရလို့ဒီဟာတွေကိုဒီတန်းဆက်တော့လို့ရှိရင်ဒါပို့ပြီးတော့ရခိုင်တန်းမျက်နှာတော့မြင်ဆိုတဲ့ဟာတွေကိုအများကြီးပြောခဲ့ပါတယ်။ဒါမျိုးတွေကိုကျမတို့ကြုံရတဲ့အတွက်ကြောင့်မို့ဟိုသူနဲ့လုပ်တဲ့ခါမှာတော့တော်တော်လေးကျမတက်ဒီဆိုင်ဆိုင်ခံတဲ့အတွေ့အခေါ်တွေတော်တော်များများကိုတီးခိနိုင်ပါတယ်။အထူးသဖြင့်ပေါ့နော်ကျမတို့ဒီ final result ကိုရေးတော့မယ်ဆိုတဲ့ခါမှာအထူးသဖြင့်ကျမနဲ့ပေါ့နော်ဒီနောက်ဆုံးဒီ final မှာတွေ့ရတဲ့ခါကျတော့ဒီမှာဒီ1982ဥပဒေပေါ့နော်ဒီ1982ဥပဒေကိုဘယ်လိုမှဒါပြုပြင်လို့မရနိုင်ဘူးဒါကိုပြုပြင်လို့တော့မဖြစ်ဘူးဒါကိုထည့်လို့ရေးလို့မဖြစ်ဘူးဆိုတော့ဒီမှာ
ရင်သောတကတက်ခဲ့တယ်တက်ခဲ့ခါကျတော့ကျန်တဲ့ဟိုအပွဲတွေကတော့ပေါ့နော်သူတို့ကလည်းနားထောင်နေကြတာပေါ့နော်အဲ့ဒီဟိုဒီမောက်ကိုပြရမယ်ပြောရင်အဲ့ဒါဆိုလို့ရှိရင်လည်းဒါကိုရဲ့အစအဆုံးငါ့ကိုသေချာနားလေအောင်ငါ့ကိုပြန်ပြောတဲ့ဆိုတော့အဲ့ဒီ chance တွေတူပေးပါလေကျမဟုတ
်
ပေးကြတဲ့တော့မဒီ chance ကိုကျမကလည်းပေါ့နော်ပိတ်ပြီးတော့ English ကတူရမဖြစ်တဲ့အခါကျတော့နားမလည်မှာဆိုတော့ပေါ့နော်အဆဆုံးကျမလည်းတိကျပြောချင်တယ်အဲ့ဒါနဲ့အဝေးမြဟိုကျမတော့ကျမတို့ interpret လုပ်ပြီးကျမတိချတာကိုရှင်းတယ
်ဟုတ်ကဲ့
ဒီအရတော့ကျမဘယ်လိုမှလက်မခံနိုင်ဘူးနော်ဆိုတော့ကျမအဲ့ဒါကိုအစအဆုံးအသေးစားသူ့ကိုရှင်းပြဟုတ်ကဲ
့
နော်ရှင်းပြတဲ့အခါကျမှသူကအဲ့ဒါကိုလက်ခံတယ်လက်ခံတဲ့အခါကျမှကျန်တဲ့လူတွေကလည်းအဲ့ဒါဆိုလို့ရှိရင်အကုန်လုံးဆုံးဖြတ်မယ်ဒီသူဥပဒေကိုဘူးလို့လို့ချက်ကိုမလိုဘူးဒီအတိုင်းပဲတော့ရမယ်ပြီးတော့မှတကယ်လို့နောက်ပြုပြင်ပြရရှိရင်တော့ပြုပြင်ရင်ဒီဟာဒီဟာတွေကိုစဉ်းစားပေးပါလို့ဆက်တင်တယ်အဲ့ဒီလိုမျိုးဖြစ်တယ်ဆိုလိုတာကကျမရဲ့ခံယူချက်အစစ်မှန်ကိုသူလက်ခံပြီးတော့ကျမကိုဖြင်းရှင်းပြီးပြေးခဲ့တယ်ကျမပြောတာကိုသူလက်ခံသိတယ်ဆိုရှင်လက်ခံခဲ့တယ
်ဟုတ်ကဲ
့အဲ့အဲ့ဒါမျိုးတွေကကျမဟိုသူတော်တော်လေးစားပါတယ်ကိုစိတ်နဲ့ကိုဟိုဆုံးမြတ်နေတာအခုလုံးကပြောနေတယ်ဒါပြုပြရမယ်ပြုပြရမယ်ဆိုမဟုတ်ဘူးဒါဘယ်လိုမှပြုပြလို့မရဘူးသူ့အချိန်မှာဒီအတိုင်းပဲဆက်ပြီးတော့အရင်ဆုံးလုပ်ကိုလုပ်ရမယ်ဆိုရင်ဒီဟာတွေပေါ့နော်ဆိုတော့ဒါတွေပုံမှန်လေးကျမကျွန်တော်လေးလေးစားပါတယ်ဆိုလိုတာကတော့အဖေကပါတဲ့တယောက်အနေနဲ့ဒါကိုဟိုမကြိုက်ဘူး object တို့ဆိုလို့ရှိရင်ဒါကိုလုတ်ခွင့်ပေးပါဟုတ
်က
ဲ့အဲ့အဲ့ဒါမျိုးလေးပါပေါ့နော်ကျွန်တော်တို့ဒါလေးတော့ကျွန်တော်ကမှတ်မှတ်ရအောင်လို့ပေါ့နော်ဟုတ်ကဲ့
တော်လာလာတန်းရဲ့အမျိုးသမီးကန္နာကိုနားဆင်ခဲ့ရတာပါအခုတခါတော့သိပ္ပံနဲ့နိပညာကဏ္ဍပဲဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ဒေါခင်မျိုးသက်ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
နာဆာအမေရိကန်အာကာသစူးစမ်းရေးအဖွဲ့က2018ဩဂုတ်လ12ရက်နေ့မှာလွှတ်တင်လိုက်တဲ့အာကာသစူးစမ်းရေးယာဉ်ကိုအပူချိန်သိပ်ပြင်းတဲ့နေနာအရောက်သွားပြီးအနိကလေ့လာနိုင်ဖို့အတွက်ဘလို့ကြံစည်ထားပါတယ်NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးပါပ
ါကဘာရဲ့နေရာအစပေါင်း3သိန်းကျော်လေးတယ်ပြီးတော့ကဘာချင်းတဲ့အစ100မကကြီးပါတယ်နောက်ကဘာကနေမိုင်63တန်းဝေးတယ်အဲ့တော့အလင်းအလျင်နဲ့တနအယုံ 3,600 လောက်မြန်တဲ့တစ်စက္ကန့်ပေါ့နော်အဲ့လောက်မြန်တဲ့အလင်းအလျင်နဲ့တွားရင်နေကို10မိနစ်အတွင်းရောက်သွားမှာပါ။ဒါပေမဲ့ပါကာဆိုလာပရုတ်ပါကာနေတုတေသနာလုပ်တဲ့ဂျူရူကတော့နိုဝင်ဘာလလောက်မှာနေမျက်နှာပြင်နောက်ပထမအချိန်စပြီးတော့ပတ်မှာဖြစ်ပါတယ်။နောက်2လ3လနေလောက်ဆိုလို့ရှိရင်စရောက်သွားပါပြီ
။ဒီလောက်ဝေးကွာတဲ့နေရာကိုပါကာဂျူရူကဘယ်လိုပုံစံနဲ့သွားဖို့စီစဉ်ထားတယ်ဆိုတာကြည့်အောင်ပါ
။သူကဘယ်လိုသွားရလဲဆိုတော့တောက်ကြဂျူရဲ့ဆွဲအားနဲ့အချိန်ကိုယူပြီးနေကို24ချိန်ပတ်မှာဖြစ်ပါတယ်။ဒီပတ်လန်းကြောင်းကြောင်းနေမျက်နှပြင်းနဲ့အနီးဆုံးကနေမျက်နှပြင်းနဲ့မိုင်3တန်းခွဲလောက်ရောက်အောင်ကိုအနီးကပ်အောင်တွားနိုင်ဖို့အတွက်ကိုဒီတောက်ကြကျူပတ်ရင်ပတ်ရင်နဲ့တဖြည်းဖြည်းအနီးဆုံးရောက်အောင်တွားရတာဖြစ်ပါတယ်အဲ့တော့နေနဲ့အနီးဆုံးရောက်တဲ့အခါမှာတနအယိုမိုင်4သိန်းလောက်နဲ့ပြန်มาဖြစ်ပါတယ်အဲ့လောက်ထိမြန်ပြန်နိုင်ဖို့အတွက်ကသူ့မှာအင်ဂျင်ရလို့မရှိပါဘူးဒါပေမဲ့ဒီပတ်လန်းချောင်းရဲ့အချိန်ကိုယူပြီးတော့နေဆွဲအားနဲ့တောက်ကြကြူကပတ်လန်းနဲ့တွဲပြီးပတ်ရတဲ့ပုံစံမျိုးနဲ့ပတ်ရတာဖြစ်ပါတယ်။အဲဒါကြောင့်သူက2018ခုနှစ်ကနေ2025ခုနှစ်အတွင်းဒီပတ်လန်းချောင်းကို24ကနေအနည်းဆုံးကိုရောက်အောင်တဖြည်းဖြည်းနဲ့ဘဲဥပုံလန်းချောင်းနဲ့ပတ်သွားမှာဖြစ်ပါတယ
်။နေကိုစူးစမ်းဖို့စတင်ခဲ့တဲ့ Solar Probe တုန်းက Jupiter ခြားသပတိဂြိုလ်ရဲ့ဆွဲအားနဲ့အချိန်ယူဖို့စဉ်းစားခဲ့ပေမဲ့အခုပါကာဆိုလာပရုတ်ကတော့ Venus တောက်ကြကျိုးရဲ့ဆွဲအားနဲ့အရှိန်ယူမှာဖြစ်ပါတယ်။ဒီစူးစမ်းရင်နဲ့ယင်ထဲမှာတက်ဆင်ထားတဲ့ဆက်ပစ္စည်းတွေဘလို့အလုပ်လုပ်မှာပါလဲ
။ပါကာရဲ့အလေးချိန်ကဆိုတော့ကီလိုဂရမ်200လောက်လေးပါတယ်။သူ့ပေါ်မှာဒီထဲမှာရှိတဲ့လျှက်စစ်ဆက်ပစ္စည်းတွေအလုပ်လုပ်ဖို့အတွက်လျှက်စစ်တအားလိုတဲ့ဟာကတော့သူ့မှာဆိုလာပြားတွေပါသွားပါတယ်။နေနဲ့အရန်တီးသွားတဲ့အခါကျလေဒီဆိုလာပြားတွေကအပူမခံနိုင်တဲ့အတွက်သူတို့ခောက်ပြီးတင်းလို့ရတယ်ပြီးတဲ့အခါကျနေနဲ့အရန်ဝေးသွားတဲ့အခါကျရင်ဒီဆိုလာပြားတွေပြန်ဖွင့်ဖြတ်ပစ္စည်းတွေနဲ့ကွန်ပျူတာတွေအလုပ်လုပ်ခိုင်း data တွေပြန်ပို့ပေးပါပ
ါနေနာကိုရောက်သွားတဲ့အခါမှာရောစက်တွေအေးပြောမသွားအောင်ဘယ်လိုလုပ်ထားပါသလဲ
နေမျက်နှာပြင်နဲ့အနည်းဆုံးအချိန်ရောက်သွားတဲ့အခါမှာဂျိုရုရဲ့အပူကာပစ္စည်းကအပူချိန်စင်တီဂရိတ်1400လောက်ရှိတယ်အပူချိန်ကိုသူခံစားလိုက်မယ်ဒါဆိုတော့ရှိလို့ချင်း1400ဆိုတဲ့အချိန်ကတန်အေးပျော်လောက်တဲ့အပူချိန်ဖြစ်နေပြီဒါပေမဲ့အေးမပျော်ဘာလို့လဲဆိုတဲ့အခါကျနေဘက်ကိုမျက်နှာမူထားတဲ့ဂျိုဒူးရဲ့အကာတိတ်ကောင်းတဲ့အတွက်အဲ့ဒီအကာရဲ့အနောက်မှာရှိတဲ့စက်ပစ္စည်းတွေကဘူလာကျွန်တော်တို့အခန်းထဲမှာရှိတဲ့အပူချိန်လောက်အထိပဲနေလို့ရအောင်လုပ်ထားပါတယ်။နေမြဲတဲ့ပြင်ပေါ်မှာရှိတဲ့ဒီပရမအဏုမြူတွေဖြစ်တဲ့ electron proton နောက်ပြီး helium ion တွေရဲ့တိတ်တူးမှုဘယ်လောက်ရှိသလဲ။နောက်ပြီးတနည်းအားဖြင့်ဘယ်လောက်ကျွဲဝသလဲဆိုတာကိုတိုင်းကြဖို့ဖြစ်ပါတယ်။ဒီပရမအဏုမြူတွေကအချိန်နဲ့လွင့်ပြန်နေတာပါ။တိတ်ပူလွန်အားကြီးတဲ့အတွက်hydrogen ကနေ helium ဘဝကိုပြောင်းတဲ့အခါကျလို့ချင်းထုတ်လိုက်တဲ့စွမ်းအင်တွေကတိတ်ပူလွန်အားကြီးတဲ့အတွက်တိတ်တောက်နေပြီးတော့ပရမအဏုမြူတွေကလွင့်ပြန်နေတဲ့အတွက်တိတ်ပံအတုံးဆုံးနဲ့ဆိုလို့ရှိရင်ဒါကို solar wind လို့ခေါ်ပါတယ်နေပေါ်မှာတိုက်ခတ်နေတဲ့နေရဲ့လေလို့လည်းနာမည်ပေးထားပါတယ
်အရင်တော့ဒီလိုမျိုးနေစီကိုလွတ်တင်ခြင်းပဲလွတ်လို့မရဘူးအခုတော့နီးပညာအသစ်တွေတိုးလာမှလွတ်တင်လို့ရတယ်ဆိုတော့ဘာကြောင့်အဓိကလွတ်တင်လို့ရတာပါ
အဓိကဟိုနီးပညာ computer နီးပညာဥပမာအားဖြင့်ကျွန်တော်တို့ဒီ computer နီးပညာဘလောက်တောင်မှတိုးတက်လာလဲဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့ cellular phone ရဲ့တွက်ချက်နိုင်တဲ့အရေးအချင်း efficiency ပေါ့နော်သူစွမ်းကဘလောက်တောင်ကောင်းလဲဆိုလို့ရှိရင်1960လောက်မှာလကပါကိုပြစ်တင်လိုက်နိုင်တဲ့ဒီ Saturn 5အမှတ်ဒုံးမြန်ကြီးတစ်ခုလုံးကိုထိန်းတဲ့ထိန်းချုပ်တဲ့ computer ရဲ့အစပေါင်းများစွာဒါလာအောင်ကိုတိုးတက်လာပါပြီဒါ၄အဲ့ဒါ၄ရဲ့ computer နည်းပညာတိုးတက်လာတာသိအဓိကကြပါတယ်နောက်တစ်ခုကဒီcommunication ပေါ့နော်ဆက်တွေ့ရေးဂျူဒူတွေရဲ့ဟိုဆက်တွေ့မှုနောက် layer set နီးပညာ electronic နီးပညာတိုးတက်မှုအများကြီးဆောင်ရပါတယ်ဒီသိပ္ပံသူတေသနာအချက်အလက်တွေကိုဒီလောက်ဝေးတဲ့နေရာကနေပို့ပေးဖို့နောက်တစ်ခုကဒီ material science ဆိုခေါ်တဲ့တတ္ထုဗေဒပညာကိုတော်တော်ကိုကျွမ်းကျင်နားလည်ပြီးတော့အခါကျရင်နီးပညာတိုးတက်လာမှတာလည်းလုပ်လို့ရပါတယ်ဥပမာအားဖြင့် neighbor ကိုယူအာကာသရင်တစ်ခုကိုလွတ်တင်လိုက်လို့ရှိလို့ရင်ချက်ချင်းအေးပျော်ပြီးလောင်ပြီးကျသွားမှာပါအဲ့တော့အပလောက်မြင့်တဲ့အပူချိန်ကိုခံနိုင်ဖို့အတွက်ကတတ္ထုရောတွေ alloys တွေပေါ့နော်အဲ့ဒါတွေကိုတီထွင်နိုင်တယ်အပူချိန်အမြင့်ကြီးခံနိုင်တယ်ပြီးတော့ပို့ပြီးတော့လဲပော့လဲပော့ပါတဲ့ဒီတတ္ထုရောတွေကိုအာသူတေသနာလုပ်နိုင်တယ်အများကြီးပါလာပါတယ်နောက်တစ်ခုကကင်မရာပေါ့နော်ကင်မရာနည်းပညာဆိုလို့ရှိလို့ရှိရင်ဒီကင်မရာရိုက်တဲ့CCD ပေါ့နော်မြင်သွားအချက်ကလေးဆိုလို့ရှိရင်အခုဆိုလို့ရှိရင် UU CCD နဲ့မဟုတ်ဘဲနဲ့ CMOS လို့ခေါ်တဲ့ complementary metal oxide semiconductor လို့ခေါ်ပါတယ်အဲ CMOS CCD အချက်ကလေးကပါလဲဆိုလို့ရှိရင်နေရနေပြီးတော့ထွက်လာတဲ့နေမုန်တိုင်း X-ray ရောင်ကြီး cosmic ရောင်ကြီးတွေကနေပြီးတော့ဒီ UU CCD ကင်မရာရဲ့မြင်သွားလေးကိုတဖြည်းဖြည်းပြတ်သွားအောင်တဖြည်းဖြည်းချိုးယွင်းသွားအောင်လုပ်နိုင်ပါတယ်အဲ့တော့အဲ့လိုပြက်မသွားအောင်လုပ်နိုင်တဲ့ကင်မရာတစ်ခုစထွင်လာပြီပေါ့နော်အဲ့ဒါကို CMOS ကင်မရာလို့ခေါ်ပါတယ်အခုစတုံးနေကြပါပြီအဲ့တော့ဒီ technology တွေမရှိခဲ့လို့ရှင်တော့ဒီလောက်တောင်အပူချိန်မြင့်တဲ့နေရာဒီလောက်ဝေးတဲ့နေရာမှာဒီလောက်တောင်မှလင်းထိန်နေတဲ့ဟာကိုတိုင်းထွာဖို့စက်တွေတီထွင်နိုင်ဖို့လုပ်နိုင်ဖို့ဆိုတာကတော့သိပ္ပံနည်းပညာတိုးတက်မှုအများကြီးလိုပါတယ
်ဒီရင်နဲ့တူယူပဗေဒပမောက္ခပါကရဲ့ပုံတွင်နဲ့သူရဲ့1958 7 Meitu အပြင်လူပေါင်း1,000,000ရဲ့နာမည်တွေပါတဲ့ memory ကပ်ပြားလေးပါပါသွားတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုနားဆင်ကြရတာပါ။ VO ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူညီချက် JCPOA ရအီရန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပေမဲ့သမ္မတဒေါ်နယ်ထရမ့်ကအီရန်ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေနဲ့ဆက်နွယ်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေကိုသူကတိပေးထားတဲ့အတိုင်းပြန်လည်ချမှတ်လိုက်ပါတယ်။အီရန်နျူကလ িয়ার သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမေလအတွင်းမှာနှုတ်ထွက်ခဲ့ပြီးတဲ့နောက်သမထားတဲ့ရက်60ပြည့်တဲ့အချိန်မှာပိတ်ဆို့အရေးယူမှုအသစ်တွေဟာဩဂုတ်လ9ရက်နေ့မှာစတင်အသက်ဝင်တာဖြစ်ပါတယ်။အဲ့ဒီပိတ်ဆို့အရေးယူမှုတွေအီရန်အနေနဲ့အမေရိကန်ဒေါ်လာတွေကိုဝယ်ယူခွင့်မော်တော်ယာဉ်လုပ်ငန်းအတွက်အသုံးပြုတဲ့စက်ပစ္စည်းတွေဝယ်ယူခွင့် ဤနိုင်ငံငွေကြေးကိုအပြောင်းအလဲလုပ်ပိုင်ခွင့်အပါအဝင်တခြားကိစ္စရအတော်များများလည်းပါဝင်ပါတယ်။ဤနိုင်ငံရဲ့ဗဟိုဘဏ်နဲ့ထိတွေ့ဆက်ဆံနေတဲ့နိုင်ငံခြားငွေကြေးအဖွဲ့အစည်းတွေနဲ့ဤနိုင်ငံရဲ့လောင်စာဆီကဏ္ဍတို့အပေါ်ချမှတ်မဲ့ပိတ်ဆို့အရေးယူမှုတွေအပါအဝင်အမေရိကန်ကအီရန်ပေါ်ချမှတ်ပြီးဖြစ်တဲ့နျူကလ িয়ার ဆိုင်ရာပိတ်ဆို့အရေးယူမှုတွေကတော့လာမယ့်နိုဝင်ဘာလ9ရက်နေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအပြည့်အဝအကောင့်ထည့်ဖို့ဆောင်ရွက်သွားမှာဖြစ်ကြောင်းအီရန်နဲ့စီးပွားရေးအရထိတွေ့ဆက်ဆံနေတဲ့တိုင်းပြည်တွေအနေနဲ့လည်းအဲ့ဒီအတိုင်းလိုက်နာဆောင်ရွက်ကြဖို့အနီးကပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းအီရန်နဲ့ထိတွေ့ဆက်ဆံနေတဲ့လူပုဂ္ဂိုလ်တဦးချင်းဒါမှမဟုတ်အဖွဲ့အစည်းတွေအနေနဲ့လည်းသူတို့လုပ်ငန်းတွေကိုတဖြည်းဖြည်းချင်းရှော့ချမသွားဘူးဆိုရင်စိုးရတဲ့နောက်ဆက်တွဲအကျိုးဆက်တွေခံကြရမှာဖြစ်ကြောင်းစာနဲ့ရေးသားထုတ်ပြန်တဲ့ကြေညာချက်မှာသမ္မတထရန့်ကပြောကြားထားပါတယ်။နိုင်ငံတကာကုမ္ပဏီအများအပြားဟာလည်းအီရန်ရဲ့ဈေးကွက်ကနေနှုတ်ထွက်သွားကြပြီဖြစ်ကြောင်းနဲ့အီရန်ကနေရေနံဝယ်ယူမဲ့အစီအစဉ်ကိုလည်းရပ်တန့်မဲ့အကြောင်းတိုင်းပြည်အတော်များများကပြောထားကြတဲ့အပေါ်ကြိုဆိုကြောင်းလည်းသမ္မတထရန့်ကပြောပါတယ်။အီရန်အစိုးရအနေနဲ့ချင်းချောက်မှုလုပ်တာနဲ့မတည်ငြိမ်မှုတွေထွက်ပေါ်အောင်လှုပ်ဆောင်နေတာတွေကိုရပ်တန့်ပြီးကမ္ဘာစီးပွားရေးအဝန်အဝိုင်းတွေကိုဝင်မလားဒါမှမဟုတ်စီးပွားရေးအရာပြည်ပယ်ခံထားရတဲ့လမ်းကြောင်းကိုပဲဆက်လက်ဦးတည်သွားမလားဆိုတော့ရွေးချယ်စရာနည်းလမ်းတွေရှိတယ်ဆိုတာကိုနိုင်ငံတိုင်းကလှုပ်ဆောင်ကြဖို့တိုက်တွန်းလိုကြောင်းလဲသမ္မတထရန့်ကပြောပါတယ်ပိတ်ဆို့မှုတွေရုတ်သိမ်းပေးလိုက်တဲ့အတွက်အီရန်ကပြန်လဲရရှိခဲ့တဲ့ငွေကြေးတွေကိုအီရန်ပြည်သူတွေရဲ့လူမှုဘဝတိုးတက်မြင့်မားရေးအတွက်အသုံးပြုမဲ့အစားစီးရီးယား၊ယေမင်နဲ့ဂါဇာဒေသတွေမှာအကြမ်းဖက်မှုတွေပြန်ပွားရေးအတွက်အသုံးပြုနေကြောင်းအမေရိကန်အရာရှိတွေကလည်းပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ပေါ်ချမှတ်ထားတဲ့စီးပွားရေးအရာပိတ်ဆို့အရေးယူမှုတွေကိုအတတ်နိုင်ဆုံးဖိအားပေးဆောင်ရွက်သွားမှာဖြစ်ပေမဲ့တစ်ဖက်မှာလည်းအီရန်ရဲ့ပက်ထိတ်တဒုံးကျည်စမ်းသပ်မှုတွေနဲ့အကြမ်းဖက်လုပ်ငန်းတွေကိုထောက်ပံ့ပေးနေတာအပါအဝင်ရန်လိုတဲ့လုပ်ရက်တွေရပ်တန့်ရေးအတွက်ဘက်ဆောင်ပါဝင်တဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ဖို့တကားဖွင့်ထားကြောင်းလည်းသမ္မတထရန့်ကအလေးပေးပြောကြားခဲ့ပါတယ်ဒါပြင်အီရန်နိုင်ငံရဲ့ကောင်းမွန်တဲ့သမိုင်းအမွေပိုင်ရှင်အစ်စ်မှန်ဖြစ်ကြတဲ့အီရန်အစိုးရရဲ့တာကောင်တွေဖြစ်နေရတဲ့ပြည်သူတွေကိုအမေရိကန်အနေနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ကြောင်းအီရန်ပြည်သူတွေအပါအဝင်ဒေသတွင်းကပြည်သူပြည်သားတွေဘေးကင်းပြီးငြိမ်းချမ်းတဲ့အနာဂတ်မှာအထူးတကားကြီးပွားချမ်းသာစွာနေထိုင်နိုင်မယ့်နေ့ကိုမျှော်လင့်ဆောင်စားနေကြောင်းလဲသမ္မတထရန့်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့ဂျန်နေသေးတဲ့အချိန်တော်တွင်မှသတင်းချင်းညုတ်ကိုကိုကျော်သိန်းပြောပြပေးပါဦးခင်ဗျာ
။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုမြောက်ကိုရီးယားကိုသွားမဲ့အစီအစဉ်ကိုသူဖျက်ပစ်လိုက်ပြီးလို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာပြောပါတယ်။အခုချိန်မှာမြောက်ကိုရီးယားကိုမတော်ဘူးဝန်ကြီးမိုက်ပိုမီယိုကိုကျွန်တော်ပြောပြပါပြီ။ဒါကြောင့်လဲဆိုတော့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ဆက်လင်းပြီးတိတာထင်ရှားတဲ့တိုးတက်မှုတွေရမနေတာကြောင့်ဖြစ်ပါတယ်လို့သမ္မတထရမ့်က Twitter မှာတောက်ကြနေကကြေးပါတယ်။အမေရိကန်ပြည်ထောင်စုမှာအထင်ကြီးရဝါရင်ထက်လွတ်တော်မတ်ဂျွန်မက်ကိန်းဟာသူကန်စားနေရတဲ့အုံနော့ကင်ဆာအတွက်ဆေးဝါးကုသမှုကိုရဆိုင်လိုက်ပြီးလို့သူမိသားစုကကြေညာပါတယ်။ဂျွန်မက်ကိန်းဟာအုံနော့ကင်ဆာရောဂါကိုကုသနေရတဲ့အကြောင်းအများပြည်သူသိအောင်မနစ်ကအတိပေးကြညာပြီးတဲ့နောက်တောက်ကြံလေးကထုတ်ပြန်တဲ့မိသားစုရဲ့ကြီးညာချက်မှာတော့သူအသက်ဆက်ပြီးရှင်မယ်လို့မျှော်လင့်ထားတဲ့အတိုင်းအတာတဲ့ကြော်လွန်လာပြီးဖြစ်တဲ့အကြောင်းပြောထားပါတယ်။ယောဂအခြေအနေနောက်ဆုံးအဆင့်ရောက်ရှိနေတယ်လို့ရှောင်လဲလို့မရတဲ့အသက်အရွယ်ချင်းရင်မှုကြောင့်အခုလိုဆုံးဖြတ်လိုက်ရတာဖြစ်တယ်လို့မိသားစုရဲ့ကြီးညာချက်မှာပြောထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်အင်မရန်ခန်းကိုအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကတယ်လီဖုန်းဆက်ပြီးစကားပြောတဲ့အချိန်တွင်ပါကစ္စတန်နိုင်ငံတွင်းမှာခြေဆိုင်လှူရှားနေတဲ့အကြမ်းဖက်ဝါရီတွေကိစ္စဘာမှပြောသွားတာမရှိဘူးလို့ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှောမမူခရရှိကတောက်ကြနေမှာပြောပါတယ်။အခြေတော်အခြားဒေသကလူပုဂ္ဂိုလ်သုံးဦးကို IS အကြမ်းဖက်ဝါရီအဖွဲ့ထဲဝင်ဖို့လူစုဆောင်ပေးတယ်ဆိုပြီးအကြမ်းဖက်ဝါရီတွေဖြစ်အမေရိကန်ပြည်ထောင်စုကတောက်ကြနေမှာသတ်မှတ်လိုက်ပါတယ်။အမေရိကန်နိုင်ငံသားဦးဒင်းအင်ဒိုနီးရှားနိုင်ငံသားဖိုင်စ်နဲ့ဖိလစ်ပိုင်နိုင်ငံသားကီရမ်တို့ကိုအကြမ်းဖက်ဝါရီတွေဖြစ်တက်မှတ်လိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါရခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုကြွကြော်သိမ်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရင်းမှုကမင်းအင်ဂျင်နိုင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်ကတော့ Dave Magnus ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုလိုင်းမီတာ24.50 51နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့တာပါသောရဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စီပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.